Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဇူလိုင်လ3ရက်တနင်္လာနေ့ညပိုင်း 9:30 အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.25 နဲ့လိုင်းလမီတာ190ရိုးကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအနားလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာခင်ဗျာကျွန်တော်တော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမတ်သိင်္ဂီထိုင်နဲ့တွေ့ချင်ညပေးသွားမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဒီကနေ့မှာဒီဥရောပသုံးနိုင်ငံကခေါင်းဆောင်တွေဖြစ်ကြတဲ့ဂျာမနီပြင်သစ်အီတလီခေါင်းဆောင်တွေနဲ့ဖုန်းဆက်သွယ်စကားပြောဖို့ရှိပါတယ်နောက်ဒီထိုင်းနိုင်ငံမှာရောက်ရှိနေတဲ့ရွှေပြောင်းလုပ်သားတွေတောင်းနဲ့ချီပြီးတော့သူတို့နေရင်းနိုင်ငံတွေကိုပြန်သွားနေကြပါပြီဒီလိုထူးခြားတဲ့သတင်းတွေကိုတင်ပြပေးတော့ရှိပါတယ်နားလောင်ရေ
ကောင်းပါပြီရှင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်သတင်းမှာကြားဖို့ရှိကရှိတာကတော့
This is a long scheduled visit by the High Commissioner to Myanmar to look at a whole range of issues.On the one hand,
UNHCR ရဲ့အာရှဒေသပြောခွင့်ရသူပါရှင်အပြည့်စုံကိုတော့မကြာခင်တင်ပြတော့မှာပါ။ဒါအပြင်လက်ရှိမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအပြည့်ရစာချုပ် NCA လမ်းကြောင်းနဲ့လွှဲချုပ်နေတယ်လို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကဝေဖန်လိုက်တဲ့သတင်း။အိန္ဒိယမြန်မာနယ်စပ်စကိုင်းတိုင်းဒေသကြီးတမွမျိုးနယ်အတွင်းမှာခုအောင်းနေတဲ့ကတဲ့လက်နက်ကိုင်အဖွဲ့တွေရှင်းလင်းရင်းနဲ့ပတ်သက်လို့အမျိုးရာလွတ်တော်မှာမင်းများတဲ့သတင်းတွေကိုတင်ပြတော့မှာပါ။ဒုတိယပိုင်းနိုင်ဝမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုတော့ဒီကနေ့ညပိုင်းထိတ်တန့်ရသတင်းတွေကိုကောင်းအောင်နဲ့မတင်ငီထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမဟာမိတ်ဥရောပသုံးနိုင်ငံဖြစ်တဲ့ဂျာမနီ၊ပြင်သစ်၊အီတလီခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောမယ်လို့ဆိုပါတယ်ဂျာမနီနိုင်ငံဟမ်ဘတ်မှာဒီသတင်းပတ်နောက်ပိုင်းကျင်းပမဲ့ကမ္ဘာခေါင်းဆောင်တွေရဲ့စီးပွားရေးဆိုင်ရာထိပ်သီးညီလာခံတက်ရောက်ဖို့ခရီးမစတင်ခင်မှာအခုလိုစကားပြောမယ်အကြောင်း Twitter မှာဒီမနေ့ရေးသားထားပါတယ်ဒါပေမဲ့လည်းဂျာမနီဝန်ကြီးချုပ်အန်ဂလာ မာကဲလ်ကပြင်သစ်သမ္မတအီမနျူအယ်မက်ခရွန်အီတလီဝန်ကြီးချုပ်ပေါလို ဂျန်တီလိုနီနဲ့ဘာတွေပြောမလဲဆိုတာကိုတော့ဒီအသေးစိတ်ဖော်ပြမထားပါဘူး G20 ထိပ်သီးအစည်းအဝေးပွဲအတွင်းကမ္ဘာတစ်လောအကြမ်းဖက်ဝါဒကိုဆက်လက်နှိမ်နှင်းသွားရေးကိစ္စတွေမှာခေါင်းဆောင်တွေအနေနဲ့သဘောတူညီမှုရနိုင်ပေမဲ့တခြားကိစ္စတွေမှာတော့သဘောထားကွဲလွဲနိုင်တယ်လို့ဂျာမနီဝန်ကြီးချုပ်မာကဲလ်ကပြောထားပါတယ်တနင်္ဂနွေနေ့ကတော့သမ္မတထရမ့်မှာတရုတ်သမ္မတရှီဂျင်းပင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပါသေးတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီဂျင်းပင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့တီးခြားစီတယ်လီဖုန်းဆက်သွယ်ဆွေးနွေးထားမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကြောင့်ဖြစ်လာရတဲ့ချိန်ချမှုတွေကိုဆွေးနွေးခဲ့ရတာပါအမေရိကန်သမ္မတထရမ့်ကမြောက်ကိုရီးယားရဲ့ပဲတင်တပ်ဒုံးကျည်အစီအစဉ်ရဲ့ချင်းချောင်မှုကိုအလေးပေးဆွေးနွေးခဲ့ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအပေါ်အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးစလုံးရဲ့ပိုင်းဖြတ်ချက်ကိုထပ်ပြီးတော့အခိုင်အမာပြောဆိုခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဖြူရောကပြောပါတယ်အမေရိကန်နဲ့တရုတ်ဆက်ဆံရေးအပေါ်မှာအပြုသဘောမဆောင်တဲ့လုပ်ရက်တွေကြောင့်တရားမှုရှိနေတယ်လို့တရုတ်သမ္မတရှီကအမေရိကန်သမ္မတကိုပြောဆိုခဲ့တယ်ဆိုပြီးလည်းတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါတယ်တရုတ်တနိုင်ငံတည်းမူအရထိုင်ဝမ်နဲ့ဆက်နွယ်နေတဲ့ကိစ္စတွေကိုအမေရိကန်သမ္မတအနေနဲ့တင့်လျော်အောင်ကင်တွယ်လှုပ်ဆောင်မယ်လို့မျှော်လင့်တဲ့အကြောင်းလဲတရုတ်သမ္မတကပြောဆိုခဲ့တယ်ဆိုပြီးဖော်ပြပါတယ်ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့ဒစိမ့်တစ်ပိုင်းဆိုတာကိုအမေရိကန်ပြည်ထောင်စုဘက်က1989ခုနှစ်ကတည်းကတရားဝင်အသိအမှတ်ပြုခဲ့တာပါပြီးခဲ့တဲ့သတင်းပတ်မှာတော့အမေရိကန်ကထိုင်ဝမ်ကိုဒေါ်လာ 1.4 ဘီလီယံပိုးလက်နက်ရောင်းချဖို့အတည်ပြုခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်အာဘေနဲ့ဆွေးနွေးတာမှာတော့မြောက်ကိုရီးယားအပေါ်ပိုပြီးဖိအားပေးဖို့နောက်မြောက်ကိုရီးယားရဲ့ချင်းချမှုတွေလောက်ရက်တွေကိုအစင်သင့်တုံ့ပြန်နိုင်ဖို့အရေးတွေမှာခေါင်းဆောင်နှုတ်တို့တသဘောတည်းရှိခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဖြူရောကပြောဆိုပါတယ်ရှင်
။ဆီးရီးယားနိုင်ငံမြို့တော်မှာတနင်္ဂနွေနေ့ကအထက်ကန်ကာဗွန်ခွဲတက်ကန်မှုကြောင့်လူ၁၈ဦးတက်မနေတည်ဆုံးပြီးဒရာဇင်လောက်တန်ရာရသွားတယ်လို့ဆီးရီးယားနိုင်ငံပိုင်သတင်းဌာနနဲ့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ဒီဘုံခွဲတက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့ IS အစွန်းရောက်အဖွဲ့နဲ့အကြမ်းဖက်သမားတွေဟာဒမတ်စကတ်မြို့တော်ကိုပြစ်မှတ်ထားတိုက်ခိုက်လေးရှိပါတယ်။စီးရီးယားလူမျိုးရေးတပ်ဖွဲ့တွေကအထေကန်ကာဗွန်ခွဲသူ၃ဦးကိုနောက်ရောင်ခံလိုက်ခဲ့တာမှဒီနှစ်ဦးကိုတော့မြို့ထဲမုံမီအချိန်မီတားဆီးနိုင်ခဲ့တယ်လို့ပြောပါတယ်။အစိုးရရုပ်သံမှာတော့မီးလောင်နေတဲ့ယင်အ ਨੇ စုံ၂ဆီးနဲ့အပြက်စီးပိုင်းစားတွေကိုလေစိတ်တွားရလမ်းတစ်လျှောက်မှာတွေ့နေရပါတယ်။တတိယတဦးကိုတော့ဒီလုံယိုရေးတက်ဖွဲ့တွေလက်ကလွတ်အောင်ရှောင်နိုင်ခဲ့ပြီးသူ့ကိုဝိုင်းမိခဲ့တဲ့တီရာရင်ပြင်အရောက်မှာဘုံကိုဖောက်ခွဲခဲ့တာဖြစ်ပါတယ်။ဆီးရီးယားဒေသစီမံခန့်ခွဲရေးဌာနဝန်ကြီးဟူစိန်မက်ကလော့ဖ်ကတော့လူများပြားအစုလိုက်အပြုံလိုက်တိုက်ဆုံစေမဲ့ဘုံကွဲလုံးချံမှုကြံစီမှုကိုဖော်ထုတ်နိုင်ခဲ့တာဟာကြီးမားတဲ့အောင်မြင်မှုလို့ပြောပါတယ်။မွတ်စလင်တွေရဲ့ရမဒန်ဥပုလပြီးအလို့အကန်တွေပြန်လဲစတင်လိုက်တဲ့ပထမဆုံးနေ့မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။သမရဘရှာ သမရပရှောင်းအဲအာဆက်နေထိုင်တဲ့ဒမတ်စကတ်မြို့တော်မှာအခုလိုတိုက်ခိုက်မှုမျိုးတိတ်ဖြစ်လေဖြစ်တာမရှိဘဲဒါဟာဆိုရင်မလနောက်ပိုင်းအဆိုးရွားဆုံးထိခိုက်ဆုံးရှုံးမှုတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
အရဆော်ဘွားများပြည်တော်စု UAE ရဲ့မြို့တော်အဘူဒါဘီကနေအမေရိကန်ကိုတိုက်ရိုက်ပြန်တက်တဲ့လင်းရင်ခီးစင်တွေမှာလိုက်ပါစီနေချသူခီးသည်တွေအနေနဲ့ laptop ကွန်ပျူတာတွေကိုယ်နဲ့တပါတဲ့သဲဆောင်ခွင့်ကန့်သက်ချက်ကိုအမေရိကန်ဘက်ကမနစ်တနင်္ဂနွေနေ့မှာရုပ်သိမ်းပါတယ် UAE အမျိုးသားလေချောင်းလိုင်း Etihad ကလုံခြုံရေးအစီအမံတွေကိုပို့ပြီးတင်းတင်းကြပ်ကြပ်ချင်းတုံဆောင်ရွက်လာပြီးနောက်မှာအမေရိကန်ဘက်ကကန့်သက်ချက်ကိုဖေရှားတာဖြစ်ပါတယ်အချမ်းဖက်ဝါဒီတွေကကွန်ပျူတာဒီတဲမှာဘုံနေထက်တဲလာနိုင်တယ်လို့အမေရိကန်ယာရှိတွေကစိုးရိမ်ခဲ့ကြပြီးအရှိလေပိုင်း၄စိတ်၁၀ခုကနေအမေရိကန်ပြည်တော်စုကိုဓာတ်ရိုက်ပြန်တန်းတဲ့လင်းရင်ခီးစင်တွေမှာပြီးခဲ့တဲ့မတ်လကစလို့အခုလိုတားမြစ်ပိတ်ပင်တာဖြစ်ပါတယ်အဘူဒါဘီကနေအမေရိကန်ပြည်တော်စုကိုသတင်းတပတ်မှာခီးစဉ်45ခုပြန်တန်းနေတဲ့ Etihad ကတော့အခုဆော်ရွက်ချက်အပေါ်မှာကြိုးဆိုပါတယ်။လေချောင်းလိုင်းဘက်ကလုံခြုံရေးဆိုင်ရာလှုပ်ထုံးလုံနေတဲ့နဲ့ပတ်သက်ပြီးအသေးစိတ်ထုတ်ဖော်ပြောဆိုတာတော့မရှိပါဘူး။ဒါပေမဲ့ဒီဆော်ရွက်ချက်အပေါ်မှာအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနပြောခွင့်ရတဲ့ဦးကချီးကျူးပြောဆိုပြီးပြည်ရင်းပြည်ပါလေချောင်းလိုင်းတွေလည်းလိုက်ပါဆော်ရွက်နိုင်မဲ့လုံနီးလုံဟန်သည့်ဖြစ်တယ်လို့ပြောပါတယ်။ဂျော်ဒန်၊ကူဝိတ်၊အီဂျစ်၊တူရကီ၊ဆော်ဒီအာရေဗီယာ၊မော်ရိုကိုကာတာနဲ့ဒူဘိုင်းလေဆိပ်တို့ကနေအမေရိကန်ပြည်တော်စုကိုတိုက်ရိုက်ပြန်တန်းတဲ့လေရင်ခီးစဉ်တွေမှာတော့ကန့်သက်ချက်ကိုဆက်ပြီးကျင့်သုံးနေပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လှိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တရင်လာနေညဘက်တရင်တွေကို VOE ကနေဆက်လက်ကြည့်နေပါရခင်ဗျာမြန်မာနိုင်ငံသားအများပြားပါဝင်တဲ့ဒီရွှေပြောင်းလုတ်သားတောင်းတဲ့ချီဟာထိုင်းနိုင်ငံကနေသူတို့နေရင်နိုင်ငံတွေကိုပြန်သွားနေကြပြီလို့ထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကဒီကနေ့တရင်လာနေမှာပြောကြားလိုက်ပါတယ်ထိုင်းစစ်ဆိုရကနိုင်ငံသားအလို့သမားများဆိုင်ရာစီမင်းစည်းကမ်းဥပဒေတည်ရက်ကိုချမှတ်လိုက်ပြီးတဲ့နောက်ရွှေပြောင်းအလို့သမားအတိုင်းဝန်ကြားစိုးရင်ချောင်းရမှုတွေဖြစ်လာပြီးတော့အခုလိုပြန်လည်ထွက်ခွာနေကြတာပါဇွန်လ23ရက်နေ့ကနေ28ရက်နေ့အကြာပြန်ထွက်သွားကြတဲ့အလို့သမား6000နီးပါးရှိခဲ့ပြီးအဲ့လိုနေရပြန်နဲ့ပြန်ထွက်သွားကြသူအရေအတွက်ပိုးပြီးတော့တိုးလာနေတယ်လို့လည်းလူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံမှာအလို့ကျန်းလုတ်ကိုင်းနေတဲ့တန်းနဲ့ချီတဲ့အလို့သမားတွေဟာဒီစီးရဲတဲ့အိန္ဒိချင်းမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံကနေလာတဲ့အလုပ်သမားတွေပါနိုင်ငံသားအလုပ်သမားတွေဟာဒေါ်လာဘီလီယံနဲ့ချီဝင်ငွေရနေတဲ့ဒီပင်လယ်စာစီးပွားရေးလုပ်ငန်းမှာလုပ်ကင်နေကြတာပါနိုင်ငံသားများစီမံခန့်ခွဲရေးဥပဒေတည်ထဲမှာအလုပ်လုပ်ခွင့်အမှတ်ပုံတည်းအထောက်အထားမရှိတဲ့နိုင်ငံသားအလုပ်သမားတွေကိုခံထားတဲ့အလို့ရှင်တွေအနေနဲ့ဒေါ်လာ2000 3000ကျော်နဲ့ညီမျှတဲ့ထိုင်းဘတ်ငွေ8သိန်းတန်ငွေပေးဆောင်မှာပါအခုလိုအလို့သမားအလုံးအရင်ပြတ်ထွက်သွားကြတာဟာထိုင်းနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်တာကြောင့်ဒီအစ်စ်ထုတ်ပြန်လိုက်တဲ့ဥပဒေကိုရပ်ပေါင်း120ထပ်မံဆိုင်ငံ့ပေးထားမယ်လို့ထိုင်းစစ်အစိုးရကဒီလွန်ခဲ့တဲ့တောက်ကြာနေ့ဇွန်လ30ရက်နေ့မှာပြောဆိုထားပါတယ်ခင်ဗျာ
အာရှဒေတာကအစိုးရ3ခုလိုကြပိုင်ဆိုင်မှုအငင်းပွားနေတဲ့တောက်တုပ်ပေးလေပြေအတွင်းကကျုံးငယ်လေးနဲ့ရေမိုင်း12မိုင်အတွင်းကနေအမေရိကန်ရေတပ်ဖြတ်တင်မော်ဒဇင်ခုံမောင်းပါတယ်ဒီထိုင်ဝမ်နဲ့ဗီယက်နမ်တို့ကြား Triton ကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်လို့အငင်းပွားနေကြတာဖြစ်ပါတယ်။ American သင်္ဘော USS Stratham ကကျူးကျော်ဝင်ရောက်တယ်လို့ဆွဆွဲပြီးမနေ့တနင်္ဂနွေနေ့မှာတော့အဲ့ဒီဒေသမှာတရုတ်ဘက်ကစစ်ရဲရင်တွေနဲ့တိုက်ရိုက်လေယာဉ်နှစ်စင်းကိုချထားခဲ့ပါတယ်။ American ရေတပ်ရဲ့ USS Stratham ကအငင်းပွားနေတဲ့ရေပြင်အတွင်းမှာလွတ်လပ်စွာရေချောင်းသွားလာခွင့်ကိုကျင့်သုံးတဲ့အနေနဲ့အကန့်အသတ်နဲ့ဖြတ်တန်းသွားလာခွင့်ကိုကျင့်သုံးပြီးပုံမှန်ခုံမောင်းခဲ့တာပါဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတူကပြောပါတယ်။တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလူခန်းကတော့အမေရိကန်ရဲ့ဆောင်ရွက်ချက်ကစိုးရိမ်ပွဲကောင်းတဲ့နိုင်ငံရေးစစ်ရေးအရာရန်စမှုဖြစ်တယ်လို့ကြေညာချက်မှာပြောဆိုပြီးအခုလိုဆောင်ရွက်တာဟာဆိုရင်တရုတ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိုးဖောက်ပြီးတရုတ်ရဲ့လုံခြုံရေးကိုချင်းချောက်တာလို့လည်းပြောပါတယ်။ကျွန်းနယ်ရေမိုင်12မိုင်အကွာအဝေးအတွင်းကနေအမေရိကန်ဖြတ်သိမ်းမော်ခုံမောင်းခဲ့တာဟာဆိုရင်နယ်မြေပိုင်ဆိုင်မှုဆိုင်ရာတစ်ဖက်သက်ပြောဆိုချက်ကိုအမေရိကန်ဘက်ကအသိအမှန်မပြုဘူးဆိုတာကိုညှိညွှန်းတာဖြစ်တဲ့ဆိုပြီးအာဏာပိုင်တို့ကပြောဆိုကြပါတယ်ရှင်
ကယ်ဆယ်ရေးလုံသား၄ဦးနဲ့ရေတဲ့အရာရှိ၄ဦးတင်ဆောင်လာတဲ့ရဟတ်ယင်ပြစ်ကြခဲ့တာကြောင့်အဲ့ဒီရဟတ်ယင်ပေါ်ပါသူအားလုံးသေဆုံးသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်ကဒီကနေ့တင်းလာနေမှာပြောကြားလိုက်ပါတယ်။မိတော်ပေါက်ခွဲတာကြောင့်ဒေသခံတွေကိုကူညီကယ်ဆယ်ဖို့တောင်းရောက်စင်မှာအလဲဂျာဗာပြည်နယ်ထမန်ကန်ဒေသရင်းကတောက်ဆောင်တစ်ခုပေါ်မှာတနင်္ဂနွေနေ့ကရဟတ်ယင်ပြစ်ကြခဲ့တာပါ။အခုခါမှာသေဆုံးသွားသူတွေအားလုံးရဲ့ရုပ်အလောင်းကိုတွေ့ရှိထားတယ်လို့အင်ဒိုနီးရှားကယ်ဆယ်ရေးနဲ့ရှာဖွေရေးအေဂျင်စီကပြောပါတယ်။ဒီအန်ကုံမြင့်မင်းဒေတာမှာမနစ်တနင်္ဂနွေနေ့ကမီးတောင်ပောက်ခွဲတာကြောင့်ချော်ရီတွေပြားတွေနဲ့ရှွံ့နေရအမြင့်မီတာ50ခန့်အထိပန်းထွက်ခဲ့ပြီးလူ9ဦးထက်မနစ်ဒဏ်ရာရသွားပါတယ်။ဒီအန်ကုံမြင့်မင်းမှာဆိုရင်ဒီခီးသွားတွေလာရောက်ကြည့်ရှုလို့ရှိတဲ့900စုကဟိန္ဒူဖျားကြောင်းအများပြားရှိပါတယ်ခင်ဗျာ
။ဂျပန်နိုင်ငံတိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ရွေးကောက်ပွဲမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ Liberal Democratic Party LDP ကအကြီးအကျယ်ရှုံးနိမ့်ခဲ့ပြီးနောက်မှာတော့ယုံကြည်မှုပြန်ရအောင်ဆောင်ရွက်မယ်လို့ဝန်ကြီးချုပ်ကကတိပြုပြောဆိုလိုက်ပါတယ်။တူချိုမြို့တော်အုပ်ချုပ်ရေးအဖွဲ့မှာ LDP ပါတီကအရင်58နေရာကိုချုပ်ကင်ထားနိုင်ရကနေအခုတော့အဖွဲ့အသစ်မှာ23နေရာလောက်ပဲရတော့မယ်လို့ခန့်မှန်းထားပါတယ်။တူချိုအုပ်ချုပ်ရေးမှူးယူရီကိုကိုအီကေရဲ့ Tokyo Citizen First Party နဲ့မဟာမိတ်တွေကတော့အုပ်ချုပ်ရေးအဖွဲ့ဝင်128နေရာတဲကအနည်းဆုံး82နေရာလောက်အနိုင်ရဖို့ရှိပါတယ်။တူချိုရွေးကောက်ပွဲကမြို့တော်အုပ်ချုပ်ရေးမှူးယူရီကိုကိုအီကေအပေါ်မှာထက်အရှုပ်တော်ပုံကြောင့်အခက်ကြုံနေရတဲ့ဝင်ကြီးချုပ်အာဘေအပေါ်လူမှုသဘောထားဆန္ဒကိုပိုးပြီးတော့ထင်ဟပ်စေတယ်လို့ဂျပန်နိုင်ငံရဲ့သုံးသပ်သူတို့ကပြောပါတယ်။အထူးစီးပွားရေးဆောင်မှာမိတ်ဆွေတဦးရဲ့တရိတ်ဆန်ဆေးကုသရေးကြောင်းတကြောင်းဖွင့်လှစ်ခွင့်ရရေးဝင်ကြီးချုပ်ကသူ့ရဲ့ဩစာကိုအသုံးချခဲ့တယ်လို့ဆွဆွဲခံခဲ့ရတာပါ။ဂျပန်အစိုးရမှဒီလိုကိစ္စမျိုးကဖြစ်လေဖြစ်တာသိမရှိပါဘူး။ဂျပန်နိုင်ငံတွင်တခြားဒေသတွေနဲ့မတူညီဘဲအထူးစီးပွားရေးဆောင်ကစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာတရားဥပဒေတွေနဲ့စီမံခန့်ခွဲတာဖြစ်ပါတယ်။2012ခုနှစ်ကတည်းကဝင်ကြီးချုပ်ရာဒူးကိုရယူထားပြီးလူချိုက်များတဲ့ဝင်ကြီးချုပ်အာဘေကတော့ဆွဆွဲချက်တွေအလုံးကိုညှင်းဆန်ပေးမယ်လေ။ဒီဆွဆွဲချက်တွေကြောင့်သူ့အပေါ်လူချိုက်များမှုကိုအထိနာစေပါတယ်ရှင်။
sorry ဦးဆောင်တဲ့မဟာမိတ်တွေကသူတို့တောင်းဆိုထားတဲ့အချက်တွေကိုကာတာနိုင်ငံအနေနဲ့လက်ရောပေးဖို့နောက်ဆုံးသတ်မှတ်ထားချိန်တည်း48နာရီထပ်တိုးအချိန်ပေးလိုက်ပါတယ်ကာတာနဲ့ပင်လယ်ကွေ့အာရဗ်နိုင်ငံတွေကြားဖြစ်ပွားနေတဲ့ပြည်ပခါတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းနိုင်ဖို့ကုဝဲနိုင်ငံကကြားဝင်ညှိနှိုင်းပေးနေပြီးကာတာနိုင်ငံအနေနဲ့အချိန်ထပ်ယူပြီးတော့စဉ်းစားနိုင်အောင်အချိန်တိုးပေးဖို့တနင်္ဂနွေနေ့ကဒီကုဝဲနိုင်ငံကကြားဝင်တောင်းဆိုပေးခဲ့တာပါSaudi Arabia ဘက်ကအခုလိုတောင်းဆိုမှုကိုလက်ခံပြီးတော့ဒီတနင်္လာနေ့ကုန်တဲ့အထိအချိန်ထပ်တိုးပေးလိုက်တယ်လို့ကူဝိတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှကြေညာချက်ထုတ်ပြန်ပါတယ်။ကာတာနိုင်ငံဟာအီရန်နဲ့ကုလူဆက်ဆံမှုတွေရှိသလိုအကြမ်းဖက်ဝါရဇွဲတက်ခဲမှုတွေကိုကူညီအားပေးနေတဲ့နိုင်ငံဖြစ်သက်မှပြီးပင်လယ်ကွေ့အာရဗ်နိုင်ငံတွေဖြစ်တဲ့ Saudi Arabia, UAE, Bahrain, Egypt နိုင်ငံတွေကတန်တမာဆက်ဆံရေးဖျက်တောက်တာတွေနဲ့တည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုရဆိုင်ပြေးပြီးဇွန်လ9ရက်နေ့ကဆက်လို့ပိတ်ဆို့တန်ခတ်အရေးယူခဲ့ပါတယ်။ကာတာနိုင်ငံကတော့အခုလိုဆွဆွဲချက်ဟာအခြေမြစ်မရှိဘူးလို့ညင်းချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မသိငီထိုက်တို့ကတင်ပြသွားတာပါရှင်။ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရှင်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရနီဟာဒီရက်ပိုင်းမြန်မာနိုင်ငံကိုရောက်ရှိနေပြီးဒီကနေ့မှာတော့ရခိုင်ပြည်နယ်ရင်းကဒုက္ခသည်စခန်းတစ်ခုကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းစုံစမ်းမေးမြန်းထားတဲ့မခင်ဖြူတွေကအပြည့်အစုံပြောပြပေးပါမယ်ရှင်
။ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်တီဟာမနေ့ကတနင်္ဂနွေနေ့ကစလို့ရခိုင်ပြည်နယ်ကို၃ရက်ကြာရောက်ရှိနေတာပါ။ရခိုင်ကချင်နဲ့ကရင်ပြည်နယ်တွေမှာအကြမ်းဖက်ပြစ်ပတ်ခါတွေကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေအရေးကိုယ်တိုင်သွားရောက်လေ့လာပြီးတော့ဖြေရှင်းကင်တွယ်နိုင်ဖို့အတွက်ကုလသမဂ္ဂမဟာမင်းကြီးဂရန်တီအခုလိုမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့ UNHCR ရဲ့အာရှဒေသဆိုင်ရာပြောခွင့်ရ Vivian Chan ကပြောပါတယ
်Well, this is a long scheduled visit by the High Commissioner to Myanmar to look at a whole range of issues.
ကုခီးစင်ကတော့မြန်မာနိုင်ငံတွင်းကဒုက္ခသည်တွေနဲ့ပတ်သက်တဲ့ကိစ္စရပ်အတော်များများကိုတွားရောက်လေ့လာဖို့အတွက်အချိန်အတော်ကြာကတည်းကစီစဉ်ခဲ့တဲ့ခီးစင်မှာရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့နိုင်ငံအရှိတောင်ဘက်ခြမ်းကဒေသတွေအပါအဝင်မြန်မာနိုင်ငံနေရာအတော်များများမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေရဲ့အခြေအနေကိုတွားရောက်လေ့လာနေတာဖြစ်ပါတယ်။ ဒါ့အပြင်နိုင်ငံတွင်းကတချို့လူမှုအဖွဲ့အစည်းတွေရဲ့နိုင်ငံသားဖြစ်မှုဆိုင်ရာကိစ္စအဲ့ဒီနောက်ဒေသတွင်းမှာကြုံနေရတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းကင်တွယ်နိုင်မလဲဆိုတာနီးလန်းရှာဖွေသွားနိုင်ဖို့အတွက်ဖြစ်ပါတယ်
တော့ရကြရခိုင်ပြည်နယ်ခင်းစဉ်အတွင်းမှာတော့အရင်ကအကြမ်းဖက်ပြိပက္ခတွေဖြစ်ခဲ့တဲ့စစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွေကိုတွားရောက်ပြီးဒီစစ်တွေမျိုးအပြင်ဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြရဆဲဖြစ်တဲ့ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံပါတယ်။ဒီကနေ့မောင်တော်မျိုးကိုရောက်ရှိနေချိန်မှာတော့ UNHCR ကကူညီဆောင်ရွက်ပေးနေတဲ့ငင်းရန်စွာအထူးရှင်တွဲနေထိုင်ရေးအစီအစဉ်မှာပါဝင်ကြတဲ့အဲ့ဒီဒေသကရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းတစ်ခုစလုံးကလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့တယ်လို့ VPN ထံကပြောပါတယ်။မြန်မာနိုင်ငံအတွင်းလက်နက်ကိုင်စစ်ပွဲတွေနဲ့အကြမ်းဖက်ပြိပက္ခတွေကြောင့်နေဆက်ဖြတ်ကျော်ထွက်ပြေးနေကြတဲ့မြန်မာဒုက္ခသည်တွေကိုလက်ခံကူညီထားရတဲ့အင်းကြီးချင်းနိုင်ငံတွေကိုလည်းဒီမြန်မာနိုင်ငံခီးစဉ်ပြည်တာနဲ့ UNHCR မဟာမင်းကြီး Grandy တွားရောက်ဆွေးနွေးဖို့ရှိတဲ့အကြောင်း Vivian Tan ကပြောပါတယ
် In Thailand we will discuss the Myanmar refugees in the 9 border camps in Thailand.
ထိုင်းနိုင်ငံခီးစဉ်အတွင်းမှာတော့နေဆက်ဒုက္ခသည်စခန်းကိုကူမှာနေထိုင်နေကြတဲ့မြန်မာဒုက္ခသည်တွေအရေးကိုဆွေးနွေးမှာပါဘင်္ဂလားဒေ့ရှ်ခီးစဉ်ကလည်းဒီလိုဒုက္ခသည်အရေးဆွေးနွေးဖို့ပါပဲ
ဒီလ6ရက်နေ့အထိမြန်မာနိုင်ငံမှာရှိနေတဲ့သူရဲ့ခီးစဉ်အတွင်းလက်နက်ကင်ပြိပက္ခတွေရှိနေစေဖြစ်တဲ့ကချင်နဲ့ရှမ်းပြည်နယ်တွေကိုတော့မဟာမင်းကြီး Grandy တွားရောက်မှာမဟုတ်ဘူးလို့အာရှဒေသဆိုင်ရာပြောခွင့်ရ Vivian Tan ကပြောသွားပါတယ်။ဒါပေမဲ့နေပြည်တော်နဲ့ရန်ကုန်မြို့တွေကိုရောက်မှာဖြစ်ပြီးတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်မြန်မာအစိုးရတာဝန်ရှိသူတို့ချို့နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပါတယ်ရှင်
။မခင်ဖြူရေးတင်ပြတော်တော့ပါရှင်။အခုတော့အပြည့်ရစာချုပ် NCA ဆိုင်ရာသတင်းဖက်လက်ရအောင်ပါ။လက်ရှိမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာ NCA လမ်းကြောင်းနဲ့လွှဲချော်နေတယ်လို့တနင်္ဂနွေလုံးအပြည့်ရစာရေးစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကဝေဖန်လိုက်ပါတယ်။NCA လက်မှတ်ထိုးထားတဲ့အဖွဲ့ရှိဖွဲ့ဟာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ဆန်းစစ်ခဲ့ကြပြီးတဲ့နောက်အခုလိုဝေဖန်ချက်ထွက်ပေါ်လာတာပါငြိမ်းချမ်းရေးလုပ်ငန်းစဉ်အတွင်းက NCA အပါအဝင်နိုင်ငံရေးမူပေါင်းတွေပြန်လည်ပြင်ဆင်နိုင်ဖို့ကိုလည်းဆောင်ရွက်နေတယ်လို့သိရပါတယ် VOA သတင်းထောက်နိုင်ကွန်းအိမ်ကစုံစမ်းမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပါတနင်္ဂနွေလုံးပြည်ကတိုက်ခတ်မှုရက်စက်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းရှစ်ဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PBSD ရဲ့အစည်းအဝေးကိုဇွန်လ28ရက်နေ့ကနေဇူလိုင်လ2ရက်နေ့ထိထိုင်းနိုင်ငံချင်းမာမြို့မှာပြုလုပ်ခဲ့တာပါလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ပြီးလက်ရှိအစိုးရဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာ NCA လမ်းကြောင်းနဲ့တွေ့ပြီးနေတယ်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PBSD ရဲ့ပြောရေးဆိုခွင့်ရှိသူပူစင်ယုံကပြောပါတယ
်ဖြစ်နေသေးတဲ့နိုင်ငံရှိနေမှုအောက်မှာတွားနေတဲ့ကျွန်တော်တို့ရဲ့ယူလကဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မားချက်လာတဲ့ဒီနောက်ကျွန်တော်တို့ဒီအားမချက်ရှိတဲ့ဟာတွေကျွန်တော်တွေ့ရပါတယ်။သူမျိုးလကောင်းပဲကျွန်တော်တို့ဒီအမျိုးသားရှင်းနိုင်ငံရှိနေပွဲရှင်းနေပြီးမှကျွန်တော်တို့ဒီပြည်အောင်ရင်းချိုင်နေတာဟာတော့ဖြစ်ဖြစ်တယ်။နောက်တိုင်းသားတစ်စုံလုံးကျွန်တော်တို့ဒီအခုခေတ်ကြီးလောက်ထားတဲ့အသက်ရှင်းနိုင်ငံရှိနေမှုတွေလောက်ပြီးမှအမျိုးသားရှင်းဘာပေါ်လေဒါဒီလက်ပြီးမှယူသွားမှဖြစ်တယ်မလို့ဒီကနေ့အမိသားရှိမလုံနိုင်သေးတဲ့ဖွဲ့စည်းတွေကတော့များရှိပါတယ်ဖွဲ့ရှိဖွဲ့မှာတော့မှအမိသားရှိနိုင်ငံချင်းချင်းမလုံသေးနဲ့ကျွန်တော်တို့ဒီ UPC မှာရှင်းခံမလို့ချမယ်ဆိုတာဒါ CA လာကြောင်းနဲ့ lunch ပေါ်နေတဲ့အနေနဲ့ရှိတယ်လို့ကျွန်တော်သုံးသပ်ရပါတယ
်ဒါအပြင် NCA စာချုပ်မှာပါရှိတဲ့တရားဝင်နိုင်ငံရေးပါတီအလုံးပြည်ထောင်စုငင်းချမ်းရေးညီလက်ခံ27ရာစုပင်လုံးညီလက်ခံတိုက်ခွင့်ရှိရမယ်ဆိုပေမဲ့လည်းအနိုင်ရပါတီတရားတရားခွင့်ရှိတဲ့အတွက်လမ်းကြောင်းနဲ့လွှဲနေတယ်လို့ကုစင်ကျုံးကဆက်ပြောပါတယ်
ဒီတော့ကျွန်တော်တို့နိုင်ငံရေးပါတီအလုံးမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီအလုံးပါဝင်ရမှာဖြစ်ပေမဲ့လို့ကျွန်တော်တို့အဲ့ဒီအနိုင်ရပါတီတွေနိုင်ငံရှင်းနေပေါ်ဒီမပေါင်းခံရတဲ့ဒါဟာလည်းပဲ NCA လမ်းကြောင်းနဲ့လေချော်သွားတဲ့ချစ်ဖြစ်တယ်လို့လည်းကျွန်တော်ပြောလို့ရပါတယ
် PBSD ရဲ့ထိပ်တီးခေါင်းဆောင်စည်းဝေးမှာ NCA ပါဝင်နိုင်ငံရေးမှူးပေါင်းတွေပြန်လည်ပြင်ဆင်နိုင်ဖို့ကော်မတီတရားကိုဖွဲ့စည်းထားတယ်လို့ပူစင်ကျုံးကဆိုပါတယ
်ကျွန်တော်တို့ဒီ NCA account ပုံမှန်ဆိုင်ရာပြန်လည်တုံ့ပြန်တဲ့နေရာမှာတော်တော်လေးကိုကျွန်တော်တို့ဒီပြန်လည် review လုပ်ရမယ့်ကိစ္စတွေရှိပါတယ်ဒါကြောင့်ကျွန်တော်တစ်စုံလုံးကို review လုပ်ရအောင်ကျွန်တော်တို့ new chain လုပ်ရခြင်းအဆင့်ချင်းကိုပြန်လည်တုံ့ပြန်ခြင်းနဲ့ပြန်လည်ပြည့်ပြင်ခြင်းဆိုင်ရာအလုပ်အခွင့်အရေးကိုကျွန်တော်ဖွဲ့ပါတယ
်ဒီကော်မတီကိုငင်းချမ်းရေးလုပ်ငန်းစဉ်အဆင့်စစ်ကိုပြန်လည်တုံ့ပြန်ခြင်းနဲ့ပြန်လည်ပြုပြင်ပြောင်းလဲခြင်းတာဝန်ယူဆောင်ရွက်ရေးအလုပ်အဖွဲ့လို့အမည်ပေးထားပြီးဒီအဖွဲ့ကို UPDGC ဒုက္ခပတူစောကွယ်သူဝင်ဦးဆောင်ပြီးတော့ဖွဲ့ဝင်20ဦးနဲ့ဖွဲ့စည်းခဲ့တယ်လို့ဇူလိုင်လ20ရက်နေ့မှာစတဲ့ခေါင်းတွေပေါ်သွားမှာဖြစ်ပါတယ်ဒီကနေ့မှာလည်း PPSC ဖွဲ့ဝင်တွေရဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးကိုလှုပ်ဆောင်နေပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ငန်းကော်မတီအစည်းအဝေးတွေနဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယကြိမ်ညီလာခံကျင်းပခဲ့တဲ့အခင်းချင်း စိန်ခေါ်မှုတွေပါဝင်ငင်းချမ်းရေးဖြစ်စဉ်တစ်ခုလုံးရဲ့အားနည်းချက်အားသာချက်တွေကိုပြန်လည်ဆွေးနွေးသုံးသပ်ခဲ့ကြပြီးအချက်16ချက်ကိုသဘောတူချမှတ်ခဲ့ကြတာပါ BPSC အနေနဲ့ပြည်တွင်းငင်းချမ်းရေးနဲ့အမျိုးသားပြန်လည်သိမ်းမြှားရေးကိုရှေ့ရှုပြီးတော့NCA ကောင်စီဖော်မှုလုပ်ငန်းစဉ်မှတစ်ဆင့်သွေးဆုံဆွေးနွေးရေးနီလန်းနဲ့ညှိနှိုင်းဆွေးနွေးဖြေရှာပြီးတိုင်းနာပြည်သူတွေလှူလာတဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ဆောက်သွားမယ်ဆိုပြီးဇူလိုင်လ2ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ် BBSA ဖွဲ့ထဲမှာ NCA လက်မှတ်ရေးသူသားတဲ့ကရမျိုးသားစည်းရုံး KNU ရှမ်းပြည်ပြည်နယ်သူဆောင်ရေးကောင်စီ RCSSSC မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABFDF ရခိုင်ပြည်လူမျိုးရေးပါတီ ARP ကရင်မျိုးရာစည်းရုံးငင်းချမ်းရေးကောင်စီ KNLAPC ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNLU ချင်းမျိုးရာတပ်ဦးစီအမ်ရဲဒီမိုကရေစီအကျိုးပြုကရရသမတော် DGB ဖွဲ့ရဲ့ထိပ်ပိုင်းကောင်းဆောင်တွေနဲ့စုဖွဲ့ထားပါတယ်ခင်ဗျာ
နိုင်ငံအင်တင်ပြသွားရပါရှင် VOA မြန်မာပိုင်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အိန္ဒိယမြန်မာနယ်စပ်မှာခုအောင်းနေတဲ့ကတဲ့တပုံတွေတင်ပြဖက်ဆက်ရအောင်ပါအိန္ဒိယမြန်မာနယ်စပ်စကိုင်းဒေသကြီးတမူးမြို့နယ်အတွင်းခုအောင်းနေတဲ့အိန္ဒိယအစိုးရကိုဆန့်ကျင်နေတဲ့ကတဲ့လက်နက်ကိုင်အဖွဲ့တွေရှင်းလင်းရင်းနဲ့ပတ်သက်လို့အမျိုးရာလွှတ်တော်မှမေးမြန်းခဲ့ပြီးတော့ကာကွယ်ရေးဝန်ကြီးဌာနကတော့ဒေသခံပြည်သူတွေအနေနဲ့တပ်မတော်ရဲတပ်ဖွဲ့တွေကိုအချိန်မီတင်ပြပူပေါင်းဆောင်ရွက်ဖို့တုံ့ပြန်ပါတယ်သမူးဒေသအမျိုးသားလွတ်တော်ကိုစလဲကလောလောဆယ်မှာသမူးဒေသမှာကတဲ့လက်နက်ကိုင်တပ်ဖွဲ့ဝင်80နီးပါးရှိကြောင်းလည်းထောက်ပြထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့စကိုင်းတိုင်းဒေသကြီးသမူးမြို့နယ်အတွင်းမှာအိန္ဒိယနိုင်ငံမဏိပူရပြည်နယ်ကကတဲ့လက်နက်ကိုင်အဖွဲ့တွေဟာ1990ခုနှစ်နောက်ပိုင်းကစတင်ပြီးခိုအောင်းလှုပ်ရှားလာကြောင်းစကိုင်းတိုင်းဒေသကြီးအမှတ်9မဲဆန္ဒနယ်ကအမျိုးသားလွတ်တော်ကိုစလဲဦးမောင်မောင်လက်ကအမျိုးသားလွတ်တော်အစည်းအဝေးမှာဒီကနေ့ဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်။ဒီလိုခိုအောင်လာခဲ့တဲ့နောက်နေဆက်ဖြတ်ကျော်ပြီးအိန္ဒိယအစိုးရတပ်နဲ့ပြိုင်ဘက်လက်နက်ကင်တပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တယ်လို့2001ခုနှစ်အတွင်းမှာလက်နက်1000ကျော်နဲ့ခရမ်းမီးကြောက်အများအပြားသိမ်းဆည်းရမိပြီး2009ခုနှစ်မှာလက်နက်တူလောင်ထားတဲ့နေအိမ်မီးလောင်လို့ခရမ်းမီးကြောက်တွေပောက်ကွဲတာကြောင့်ပြည်သူတအူးထိခိုက်ခဲ့ကြောင်းနဲ့တမူးမျိုးအတွင်းမှာလုံခြုံတပ်ဖြတ်တာတွေလည်းရှိခဲ့ကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီလိုအခြေအနေကြောင့်ကတဲ့လက်နက်ကင်ဖွဲ့တွေကိုရှင်းလင်းရေးနဲ့ပတ်သက်ပြီးအခုလိုမေးမြန်းတင်ပြခဲ့ပါတယ်။
ကတဲ့ဘုံတွေနဲ့ဆက်ဆက်ပတ်သက်နေတဲ့ပြစ်ခတ်တပ်ဖြတ်မှုပောက်ကွဲမှုတွေကြောင့်ဒေသခံပြည်သူတွေရဲ့ဘဝလုံခြုံရေးအစိုးရကဆောင်ရွက်မပေးနိုင်ဘူးလို့ပြည်သူတွေခံစားနေရပါတယ်။ကျွန်တော်တို့တမှုဒေသခံပြည်သူတွေရဲ့အသက်ကိုဖက်နဲ့ထုတ်ထားရမလားမေးချင်ပါတယ်။အစိုးရကပြည်သူတွေရဲ့အသက်အိုးအိမ်စီးစဉ်ကိုကာကွယ်စောင့်ရှောက်မဲ့တာဝန်ရှိနေပါတယ်။ဒါကြောင့်တမှုမျိုးပေါ်မှာရှိတဲ့ကတဲ့ဘုံတွေအပြီးတိုင်ရှင်းလင်းဖယ်ရှားပေးဖို့အစီအစဉ်ရှိမရှိဥက္ကဋ္ဌကြီးမှတဆင့်လွတ်တော်တို့မေးများပါတယ်ခင်ဗျာ။
ဒီမေးမြန်းချက်အပေါ်ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်ရွယ်ကပြန်လည်ဖြေကြားရမှာတမူးမျိုးနယ်အတွင်ပောက်ကွဲမှုတွေဟာလက်လုံအတန်ပိုင်းတွေကြောင့်ဖြစ်ကြောင်းဒါဟာနှစ်နိုင်ငံနယ်စပ်ဒေသအတွင်ဖြစ်လေဖြစ်ထားရှိတဲ့အနေအထားဖြစ်ကြောင်းနဲ့တက်မရော်အနေနဲ့2008ခုနှစ်ကစတင်ပြီးလက်နက်ကင်ဝင်ရောက်မှု29ချိန်ကိုရှာဖွေဖော်ထုတ်ရှင်းလင်းခဲ့တယ်လို့နှစ်နိုင်ငံတက်မရော်အချင်းချင်းလုံခြုံရေးအဖွဲ့အချင်းချင်းပူးပေါင်းဆောင်ရွက်နေကြောင်းထက်သွင်းပြောကြားပါတယ်။နေဆက်ဒေသမှာလုံခြုံရေးဆောင်ရွက်ဖို့ဆိုရင်ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းလည်းဆက်လက်ပြောဆိုပါတယ်
။တမူးမျိုးနယ်အတွင်းနဲ့နေဆက်တလျှောက်တွင်တစ်ဖက်နိုင်ငံအခြေပြုအကြမ်းဖက်တောင်းကျမ်းသူများနှင့်နေဆက်ဖြတ်ကျော်ဝင်ရောက်မှုမရှိစေရင်းနှင့်တမူးမျိုးနယ်တွင်ခိုအောင်လှုပ်ရှားမှုမရှိစေရဲအတွက်နေဆက်ဂိတ်များမှလွဲ၍နေဆက်မြို့များတွင်မတင်ငါပွဲများအားနေညစစ်ဆေးရန်ကိစ္စများသည့်အချိန်၏အချိန်ခါနှင့်အခြားကန့်သက်ချက်များစွာရှိနေပါသည်။သို့တော်လည်းတမရော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တို့ပူးပေါင်းပြီးနေဆက်မြို့များလုံခြုံရေးအတွက်အတက်နံဆုံးကြိုးပမ်းဆောင်ရွက်ရှိပါကြောင်းလေးစားစွာရှင်းလင်းတင်ပြအပ်ပါတယ်
။ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဖြေကြားပြီးတဲ့နောက်မှာတမူးမျိုးနဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်လက်ကအခုလိုထပ်မံမေးခွန်းထုတ်ခဲ့ပါတဲ့
။ပြည်သူတွေကရဲတပ်ဖွဲ့တွေကိုခရိုင်အုပ်ချုပ်ရေးမှုတွေကိုတရင်သွားပေးလို့သူတို့ကတုံ့ပြန်မှုမရှိခဲ့ဘူးဆိုရင်ဘယ်လိုဆောင်ရွက်မလဲဆိုတာသိချင်ပါတယ်။နောက်တစ်ချက်ဒီနေ့မနေ့9:15 မိနစ်မှာဟဲစင်ဒေတာကပြည်သူတို့ကကျွန်တော်ကိုတရင်ပေးတာရှိပါတယ်။အဲ့ဒီဟဲစင်ကြေးရွာဆိုတာတမူးမျိုးနဲ့တမိုင်ပဲဝေးတဲ့ကြေးရွာဖြစ်ပါတယ်။အဲ့ဒီဟဲစင်ကြေးရွာမှာကတဲ့သဘုံနေထိုင်တဲ့အိမ်ပေါင်း12အိမ်တိတိရှိပါတယ်။အဲ့ဒီမှာယောက်ျားမိန်းမခိုးလုံးနေထိုင်ခဲ့ကြတဲ့ကတဲ့သဘုံတပ်ဖွဲ့ဝင်တွေ80နီးပါးရှိတယ်လို့ဒီနေ့မနေ့9:15မှာကျွန်တော်တရင်ပေးပို့ပါတယ်။အဲ့ဒီဟဲစင်ကြေးရွာမှာနေထိုင်တဲ့ကတဲ့သဘုံတွေကိုဘယ်လိုစီစဉ်ဆောင်ရွက်ဖယ်ရှားပေးမလဲဆိုတာဥက္ကဋ္ဌကြီးကနေတဆင့်တိရှိလို့မေးမြန်းပါခင်ဗျာ
ဒီထက်ဆင့်မေးခွန်းကိုဒုတိယဝန်ကြီးဗိုလ်ချုပ်မြင့်ရွယ်ကထပ်မံဖြေကြားရမှာအခုလိုပြောဆိုပါတယ
်တောင်ဝင်ရှိတဲ့ပြည်ထောင်စုဝန်ကြီးဌာနနဲ့သူရဲတပ်ဖွဲ့လည်းကူညီဆောင်ရွက်ပုံမှာမနိုင်ငွေရဖြစ်လာတဲ့ခါမှာတပ်မတော်ဆစ်စင်နဲ့လုံခြုံရေးနေမြေစုမှုရတဲ့ကိုရေးယူဆောင်ရွက်ပေးတော့မှာဖြစ်ပါကြောင်းဒေသတော်ပြန်လည်ရှင်းလင်းဖြေကြားအပ်ပါတယ်
Bojo Mienwega, Demro Muwada and Nene, depending on Suyago, Sanjini Durego, Lekaman Pojongle, Tetwin Pio Jabade. India Myanmar Nesat, the Mudidaha, Kate Lenaga and Puerdi Lamaga, Kukine, Naga Sare Lenaga and Puerile, Chebu Loshaya Dida Pippi, Nanangan Sunu Borima, Nesat Dida Lunjo Yiha, Dika Sunu Niare, a Jonkisa Yale, Pippare.
Myanmar India နဲ့ဆက်မှာခိုးအောင်နေတဲ့ကတဲ့လက်နက်ကိုင်တပုံအရင်းနဲ့ပတ်သက်လို့ကုမိုးစောကမေးမြန်းတင်ပြသွားတာပါရှင်။အခုတော့မြန်မာနိုင်ငံတွင်သတင်းမီဒီယာလိုလခွင့်အပေါ်အီးရဲ့တဘောထားကိုတင်ပြချင်ပါတယ်။မြန်မာနိုင်ငံမှာသတင်းထောက်တွေနဲ့သတင်းမီဒီယာသမားတွေလက်သလောဖမ်းဆီးထိန်းသိမ်းခံရတာ၊တရားစွဲဆိုခံရတာတွေရှိနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဥရောပသမ္မဂ EU ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့လထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာသတင်းထောက်တချို့တမရောကဖန်စီခံရတာခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံတွင်သတင်းမီဒီယာလိုလခွင့်နဲ့ပတ်သက်လို့ပြည်ရင်းပြည်ပကစိုးရိမ်ပကင်းသဘောထားတွေထွက်ပေါ်နေချိန်မှာပဲ EU ရဲ့ကြေညာချက်ကအခုလိုထွက်ပေါ်လာတာပါမှခင်ဖြူတွေကအပြည့်အစုံတင်ပြထားပါရဲ့ရှင
်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေအနေနဲ့လွတ်လပ်စွာသတင်းရယူနိုင်တဲ့အခြေအနေပတ်ဝန်းကျင်တစ်ခုရှိဖို့အရေးကြီးတယ်လို့လက်တလောမှာသတင်းမီဒီယာသမားတွေဖန်စီထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေဆက်ပြီးရှိနေတာကတော့စိုးရိမ်စရာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ EU ကိုယ်စားလှယ်အဖွဲ့ပြောခွင့်ရ Valeria Chere ကပြောပါတယ်
In recent months, there have been a worrying number of cases of journalists and media representatives being arrested or prosecuted in connection with their work in Myanmar.
မြန်မာနိုင်ငံမှာသတင်းမီဒီယာတွေနဲ့သတင်းထောက်တွေဖမ်းဆီးထိန်းသိမ်းခံရတာ၊ဒါမှမဟုတ်တရားစွဲဆိုခံရတာတွေဟာစိုးရိမ်စရာကောင်းအောင်တိုးလာနေပါတယ်။လွတ်လပ်စွာတွေးခေါ်ယူဆခွင့်၊လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာလူသားတိုင်းခံစားခွင့်ရှိတဲ့အခြေခံအခွင့်အရေးဖြစ်တယ်လို့ဒီမိုကရေစီလူပောင်အတိုင်းအဝိုင်းအတွက်အရေးကြီးတဲ့အခြေခံအုတ်မြစ်လည်းဖြစ်ပါတယ်။တရားဥပဒေစိုးမိုးမှုမှာအခြေခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဖော်ဆောင်ရမှာလိုအပ်တဲ့အခြေခံအချက်တစ်ခုလည်းဖြစ်ပါတယ်
။ပြီးခဲ့တဲ့ဇွန်လနောက်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမှာတအောင်လက်နက်ကိုင်အဖွဲ့ TNLA ကဦးစီးကျင်းပတဲ့မြို့ရေးစေဝါတိုက်ဖျက်ရေးနေအခမ်းအနားကိုသတင်းယူပြီးတော့ပြန်လာကြတဲ့ Democratic Myanmar အသံ TVB နဲ့ ARD သတင်းဌာနတွေကသတင်းတော်သုံးဦးဖမ်းဆီးခံရပြီးတော့မတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံရတာရှိတယ်လို့တခြားသောဒီဖမ်းဆီးခံထားရတဲ့ဒါမှမဟုတ်တရားစွဲဆိုခံရတဲ့သတင်းမီဒီယာသမားတွေလည်းအများပြားရှိနေတာပါဒါကြောင့်လက်ရှိဆိုရလက်ထက်မှာသတင်းမီဒီယာတွေပို့ပြီးတော့ထိမ့်ချုပ်ခံလာနေရသလားဆိုတဲ့မေးခွန်းထုတ်မှုတွေနဲ့စိုးရိမ်မကင်းသဘောထားတွေလည်းထွက်ပေါ်နေတာပါမြန်မာနိုင်ငံမှာသတင်းသမားတွေလွတ်လွတ်လပ်လပ်သတင်းရယူနိုင်အောင်အစိုးရကလိုအပ်တဲ့ဥပဒေအရအကာအကွယ်ပေးမှုတွေကိုဆောင်ရွက်ပေးရမှာဖြစ်တယ်လို့ EU ကိုယ်စားလှယ်အဖွဲ့ပြောခွင့်ရကပြောပါတယ
် Media freedom, independence and pluralism are at the heart of any democracy.We therefore call on the government of Myanmar to provide the necessary legal protection for journalists to work.
The media လွတ်လပ်ခွင့်လွတ်လပ်ခြင်းနဲ့ဘဟုဝါဒတွေဟာဒီမိုကရေစီရဲ့အဓိကကြတဲ့အချက်တွေဖြစ်ပါတယ်။ဒါကြောင့်သတင်းသမားတွေအနေနဲ့ဖမ်းဆီးခံရမှု၊တရားစွဲဆိုခံရမှုတွေနဲ့ချိန်ချောက်ခံရမှုတွေမရှိဘဲလွတ်လပ်စွာလုပ်ငန်းလုပ်ကိုင်နိုင်အောင်လိုအပ်တဲ့တရားဥပဒေအရအကာအကွယ်ပေးသွားဖို့မြန်မာအစိုးရကိုကျွန်တော်တို့တောင်းဆိုပါတယ်။
မြန်မာနိုင်ငံအနေနဲ့အရေးပါတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအားထုတ်ဖော်ဆောင်နေတာမှာလိုအပ်တဲ့အကူအညီတွေကိုပေးသွားဖို့ EU ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကအစင်းသင့်ရှိနေပါတယ်လို့လည်းဒီကနေ့ဇူလိုင်လ3ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိမြန်မာအစိုးရလက်ထက်သတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုရန်ကုန်အမေရိကန်တန်ယုံကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဖမ်းဆီးခံသတင်းသမားတွေကိုပြန်လွှတ်ပေးဖို့ပြည်ရင်းပြည်ပကလူခွင့်အဖွဲ့တွေကလည်းတောင်းဆိုနေကြတာပါ။လက်ရှိမြန်မာနိုင်ငံမှာဆက်သွယ်ရေးဥပဒေပုံမှန်66ကကြီးနဲ့တရားစွဲဆိုထားတဲ့အမှုပေါင်း64မှုရှိပြီးတော့သတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိပြီးတရားရင်ဆိုင်နေရတဲ့သတင်းသမား14ဦးရှိပါတယ်။အခုနောက်ဆုံးလောလောလတ်လတ်ဒီရှမ်းပြည်နယ်မှာတပ်မတော်ကဖမ်းဆီးတာကိုခံခဲ့ရတဲ့ DPP နဲ့ ARD သတင်းဌာနတွေကသတင်းတောက်3ကတော့လက်ရှိသီဘောထောက်မှာချုပ်နှောင်ခံထားရပြီးပုံမှန်ဆက်ခွန်တဲ့မတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံထားရပြီးသူတို့ကိုဒီလ17ရက်နေ့မှာရုံးတင်စစ်ဆေးမယ်လို့လည်းသိရပါရရှင
်။မခင်ဖြူသေးပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအတန် DVB ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံကနေကြည့်ရှုနိုင်ကြပါတယ်။ VOA ရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ Line to Meter 2425တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့ဇူလိုင်လ3ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အနုပညာလောကကစိတ်ဝင်စားစရာသတင်းတွေကိုစူးစီးထားတဲ့တက်တောက်ရောင်သတင်းလောကအစီအစဉ်ကိုနားဆင်ကြမှာပါ။ဒါအပြင်ဒီကနေ့ညနားဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုမှကြားဖို့ရှိတာတော့
ကျွန်တော်တို့တွေကြီးလာတဲ့အခါမှာကိုရိုးရိုင်ငင်ချင်းမှုဟိုမမေ့အောင်ပေါ့လေမမေ့အောင်ဆိုပြီးတော့ဒီမြန်မာရင်ချင်းမှုအကသင်တန်းတို့မြန်မာရုပ်ရှင်ပွဲတို့ cultural performances တို့
American နိုင်ငံ Los Angeles မြို့ကမြန်မာ American ကွန်ရက်အဖွဲ့တီထောင်သူဦးအောင်မင်းနိုင်ကသူယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံတင်ပြဖို့ရှိပါတယ်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်လောင်ကစားငွေကြေးခဝါချမှုအပဝင်လက်နက်ကင်အဖွဲ့တွေနဲ့ဆက်ဆက်တဲ့ဆိုရယ်တန်ရရီနဲ့တရုတ်နိုင်ငံမှာဖွင့်လှစ်ထားတဲ့မြန်မာနိုင်ငံသားတွေရဲ့ဗန်စင်တွေကိုတရုတ်အစိုးရကဂျွန်လလယ်ပိုင်းမှာပိတ်ပစ်ခဲ့ပြီးနောက်ဂျွန်လ23ရက်နေ့မှာအများစုကိုပြန်ဖွင့်ပေးလိုက်ပြီလို့တရုတ်မြန်မာနယ်စပ်မူဆဲမြို့မှာရှိတဲ့ကုန်သွယ်တွေကပြောပါတယ်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံသားပိုင်းဗန်စင်တွေကိုပိတ်ပစ်ခြင်းနောက်ဆက်တွဲအခြေအနေတွေကိုမူဆဲမြို့ဆန်ကုန်သည်ကြီးများအသင်းရဲ့ပြန်ကြားရေးတာဝန်ခံဦးမင်သိန်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
လာဆက်လေးရနေမှာတကြည်ကျွန်လားဆက်လာရနေမှာတကြည်ကျွန်တော်တို့ပြပနိုင်ငံသားတွေရတိရပါကျွန်တော်တို့ ABC ဗမာရေ ABC ဗမာအနန္တားတဲ့အကောက်340ကျော်တော့အပိတ်ခံလိုက်ရတယ်ခင်ဗျာ340ကျော်တော့အပိတ်ခံရပြီလေနောက်တော့တစ်ခါစတမန်လေးဆွေးနွေးကြတယ်နောက်ခါကျွန်တော်တို့စီပါကူတောင်းဝင်ဒေါက်တာတန်းနီးရတယ်ခွေးပြမှာကိုကြီးကပဲသွားရင်းနဲ့စီပါရေးကောင်ဆယ်ဝင်နဲ့ဆွေးနွေးကြတယ်နောက်တစ်ခါကျွန်တော်တို့ဘူဆယ်မြို့မှာ23ရက်နေ့ကကျွန်လား23ရက်နေ့မင်းဆရာရရနေကြဆန္ဒလာရေးဖြစ်ကိုကျွန်တော်လူရန်ရနဲ့ဆန္ဒဖော်ထုတ်တယ်ဒီကိစ္စတွေကြောင့်လည်းကျွန်တော်ဂျွန်လ23ရက်နေ့ညနေ 9:00 မိနစ်30မှာဒီအကောင့်340ခုတွေက290နဲ့6ခုဖွင့်ပေးလိုက်ပါတယ်340ခုမှာ54ခုပဲတက်တယ်ဆန္ဒကူကဖွင့်ပေးတယ်ဆန္ဒ54ခုလည်းသူစီစစ်နေတာခင်ဗျာမကြင်ကြံဖွင့်ပေးမယ်လို့တော့ညွှန်ပြပါတယ်ကျွန်တော်တို့
သူကတော့လောလောဆယ်ပိတ်လိုက်တာကတော့ဆိုကြပါစို့ကျွန်တော်တို့ရေပွားအဖြစ်ကြည့်မယ်ဆိုရင်တော့တပတ်ပတ်ဝန်းကျင်လောက်ရှိတာပေါ့နော်ဟိုပတ်ဟို
ဟုတ်ကဲ့ဟ
ိုပိတ်လိုက်တဲ့အကာလာတိုင်းတော့အဲ့ဒီတော့အတွင်းမှာမြန်မာကုန်တွေဘက်ကဘလောက်ထိခိုက်ညံ့မှုများရှိသွားတယ်လို့ယူဆရပါလဲ
ကျွန်တော်ကပဲဆိုရင်ကျွန်တော်တို့ဇွန်လ16ရက်နေ့မနက်ကနေပြီးတော့ဇွန်လ24ရက်နေ့လောက်ရှိတာလုံးဝဆက်ဆိုင်သွားတယ်ကျွန်တော်တို့စာရောင်းဝယ်ပြောင်းရောင်းဝယ်ပဲရောင်းဝယ်နှမ်းရောင်းဝယ်ပြီးတော့ဈာရောင်းဝယ်ရေလုံးကရောင်းဝယ်ဒီနာရောင်းဝယ်တာလုံးဝရဆိုင်တော့ဖြစ်သွားတယ်60ရာခိုင်နှုန်းတော့ရဆိုင်သွားတယ်60ရာခိုင်ဆိုတော့အများကြီးနဲ့နာမှုရှိတာပေါ့ခင်ဗျာကျွန်တော်တို့တွေ့မယ်ဆိုရင်ငွေမောက်လာကျွန်တော်တို့ခံမနိုင်ပါဘူ
းဟုတ်ကဲ
့လောက်ဆိုင်ရတယ်ဘာနဲ့ကြံဖို့ဒီနောက်ပိုင်းမှာလာကျွန်တော်တို့အခုလို့လုံမားနေရပုံမှန်လက်ပတ်နေတာပါခင်ဗျာအခုရှင်တွေကိုတင်ပြရမယ်ဆိုတော့ဒီမှာကျွန်တော်နေစားမှာတော့ပုံမှန်ရောင်းဝယ်တော့ပြတ်ဖြစ်နေတာဒီဘာမှတော့ကျွန်တော်တို့ဟိုကျွန်တော်တိတ်ပြီးတော့ထူးရှားတော့တိတ်ပြီးဖြစ်ပေါ်လာလို့ရအောင
်ဟုတ်ကဲ့ခင်ဗျတရုတ်အစိုးရဘက်ကအကြောင်းပြတာကတော့ဒါဦးမင်းသိန်းကတော့ပို့တိမှာပါနေဆက်မှာနေတယ်ဆိုတော့လေဒါပေမဲ့ तू ကတချို့ဟိုငွေမဲတွေငွေမဲခွာချတဲ့ကိစ္စတွေဒီလက်နက်ကင်အဖွဲ့စည်းတွေလောင်းကစားကိစ္စတွေကြောင့် तू ကဒါမျိုးလောက်ရတယ်ဆိုပြီးပြောတယ်ဆိုတော့အဲ့ဒီသူတို့ပြောတဲ့အကြောင်းပြချက်အပေါ်မှာဟောဒီကုံတယ်တွေမူဆယ်မှာရှိတဲ့ကုံတယ်တွေဘက်ကဒါမျိုးတရုတ်နယ်စပ်မှာရှိတဲ့ကုံတယ်တွေဘက်ကဘလို့အမြင်သဘောထားရှိကြလဲသူ
တို့ကပြောတာဒီချိန်ဖြစ်တဲ့ကိစ္စကလေကျွန်တော်တို့လောင်ကစားသမားတွေကလောင်ကစားတယ်။ရွှေမြူတားနဲ့ရှိပြီးတော့လောင်ကစားတွေလောက်ကြတယ်။ဒီကိစ္စအတွက်လည်းမွေးကြီးပြမခေါ်တာလည်းရှိတယ်ပေါ့လေ။မွေးကြီးကဟိုတဲ့ကိစ္စတွေပတ်သက်ဆက်နွယ်နေတဲ့လူသူတို့ကဘာပိတ်တယ်ပြောတာပဲ။ဒါပေမဲ့ကျွန်တော်တို့ကုံတွေရတော့အဆုံပြားပါ။ဒီအဆုံပြားတော့သူတို့ဘာမှမဆိုင်နေနဲ့တိတ်ကြုတ်ပြီးပိတ်လိုက်တာသူတို့ကတော့ပြည်ကတည်းကတရုတ်တရုတ်ပြည်ဥပဒေရတယ်သူတို့ကကာပါရအောင်ဆိုပြီးတော့ဒါကလည်းတိတ်ကြုတ်ပြီးပိတ်တယ်။တိတ်ကြုတ်ပြီးပိတ်လိုက်တဲ့အချိန်မှာဒီ ဒီအကျင့်ကအများဆုံးအကျင့်နဲ့ကျွန်တော်တို့ပါပိတ်တယ်ဆိုတာပါမတဲ့သိမှုပိတ်တာ၄6ခါ၄6ခါတော့ဒီပိတ်ဘူးတယ်ဒါမှဒီအကျင့်ကများတယ်ဒီနေ့ကပြင်တော့အဲအများဆုံးပြ9ရောက်6ရောက်10ရောက်15ရောက်အဲရောက်နေဆိုတာအများဆုံးတော့ပိတ်တယ်အခုကကျွန်တော်တို့အလုပ်တက်တော့ထောင်နာလောက်ကိုရှိတာပိတ်တာကျွန်တော်ဒီလိုဒီပြင်ရဒီလိုဒီမျိုးအောက်ရတာချက်တယ်ဆိုတော့ထောင်နဲ့ရှိပိတ်တာပါဟုတ်ပါအဲ့ဒါပြောရမယ်ဆိုတော့တို့တို့ကငွေမဲကိုငွေပြူကဘာချလာလို့အဲသမီးစီပါရတာနဲ့ပတ်သက်တာတို့လည်းနဲ့ကျောင်းဝင်လောက်ထားတဲ့ပတ်သက်တာတို့တောင်းတာဒီလက်နက်ကအဖွဲ့ကြီးတွေကပတ်သက်တဲ့ဆိုပြီးတော့သူပိတ်တာဆိုတာဒီလိုပဲပိတ်နေတယ်ကျွန်တော်တို့ကလည်းခံနေရပါဗျာသူတို့လည်းမီဖိုလေးရတာဆိုဘယ်လိုမှပြန်ပြီးတော့ကျွန်တော်တို့ကလည်းဖြစ်လို့မရဘူ
းဟုတ်ကဲ့အခုပိတ်တာဦးမင်းသိန်းဆောင်းနဲ့ပြောတာတရုတ်ကုမ္ပဏီတွေပါပါတယ်ဟုတ်လားဦးမင်းသိန်
းပါပါပါတရုတ်ကုမ္ပဏီဘမာဒီယာ340နဲ့ဘမာဒီယာအကောင့်340ခုပါတယ်တရုတ်ပြည်တရုတ်အကောင့်ကဒီ800ကျော်ပါတယ်အလုပ်တက်တာ1000ကျော်ပိတ်တာ
ဒီလိုမျိုးပိတ်တာကဆိုကြပါစို့တစုံတူတယောက်ကများသွားတိုင်လိုက်လို့လားဒါမှမဟုတ်လေတရုတ်အစိုးရကိုယ်တိုင်ကသွန်သူစုံစမ်းစစ်ဆေးတွေ့ရှိလို့ပဲအစိုးရကသူ့သဘောနဲ့သူဆုံးဖြတ်ပြီးလွတ်လိုက်တာလားဘယ်လိုမျိုးလဲခင်ဗ
ျဒီကိစ္စကကျွန်တော်တို့ဂျူနာဂျီနဲ့အစိုးရလာပါကျွန်တော်မသိလိုက်ဘူးလေမသိလိုက်ရင်လေတောင်စားနဲ့ဆက်နေတဲ့လူတွေမူကြီးစေဘာနဲ့ဆက်နေတဲ့လူတွေကျွန်တော်တို့မူကြီးစေဘာနဲ့နေနေဖွဲ့တောင်စားနဲ့နေနေဖွဲ့ဆိုရဲဖွဲ့တွေရှိတယ်ရဲဖွဲ့တွေကနေပြဘူအစိုးရကိုတင်ပြပြီးတော့မှရဲဖွဲ့တွေကပိတ်တဲ့ကိစ္စပါတစုံတူတယောက်ကတိုက်လို့တော့မဟုတ်ဘူးခင်ဗျဒီကိစ္စက
အော်ဟုတ်ကဲ့ဘ ਹੁ အစိုးရကင်တာပေါ့နော်ဒါတိုက်ရကင်တာပေါ့အဲ့လိုလား
ဘ ਹੁ အစိုးရဘ ਹੁ အစိုးရကိုတင်ရတယ်ဘ ਹੁ အစိုးရလည်းပြောခင်ဗျတို့ကဘယ်တော့မှလောက်ရပါပေါ့တို့တို့ကျွန်တော်တို့ဒီအကောင့်ပြိပိုင်ခွင့်ရှိတာပေါ့မွန်ဂိုလီးယားနဲ့ဆက်မဖြစ်တဲ့ကိစ္စအခုကိစ္စကျွန်တော်မွန်ဂိုလီးယားနဲ့ဆက်မဖြစ်တဲ့ကိစ္စကိုရဲဘွေးကလက်လံဆုံးသွားပြီးကြပါကျွန်တော်ဘ ਹੁ အစိုးရကိုခွင့်ပြုချက်ရှိပြီးကြပါဒီအကောင့်နဲ့ပြိတာပါဟုတ်လား
မွန်ဂိုလီးယားနယ်စပ်ကနေပြီးတော့ဒီမြန်မာနယ်စပ်အထိကိုသူကအဖက်ဖြစ်လာတာပေါ့နော်ကူးဆက်လာတာပေါ့အ
ဲမြန်မာနယ်စပ်ကဘယ်လိုဒီဘီနနယ်စပ်ပါလဲကျွန်တော်တို့ဟိုကျွန်တော်ကိုရနေစားပဲပါလားအဖက်နဲ့ဆရာပါလားအကုန်လုံးကိုလုံးဟိုတပိုင်းကလုံးအတိုင်းလာလို့ဒီလိုလှုပ်ရှားရတယ်ဟုတ်
ပါတော့နေစားမှာကောအခုကုံတွေရတော့လက်ရှိအတိုင်းဆိုရင်တော့ဦးမသိန်းစောစောပြောတဲ့အတိုင်းဆိုရင်တော့ပုံမှန်ပြန်ပြီးတော့လဲပတ်နေပြီဆိုတဲ့သဘောလားခင်ဗျဟု
တ်ကဲ့ပုံမှန်လဲပတ်နေတာခင်ဗျငွေကြီးရစားပုံမှန်လဲပတ်နေပြီဒါပေမဲ့အဲလူတွေကတော့နည်းနည်းဒီတိရပါနေတော့နည်းနည်းစိုးရိမ်နေတာပေါ့ဒီစိုးရိမ်တစ်ထင်းထင်းတည်းတဲ့ဟိုတပိဝရိယတဲ့တော့လှုပ်နေကြတာဟုတ်ပါတော့
အခုတဖြည်းဖြည်းနဲ့မြန်မာပြည်ထဲမှာပြောင်းလဲလာတဲ့ဗန်စနစ်အရာကောဗမာဘက်ကိုပို့ပြီးတော့ကုန်တွေတွေကအားထားလာတဲ့အနေအထားများရှိပြောင်းလဲမှုအနေအထားကဘယ်လိုရှိရှိနိုင်တယ်လဲဘယ်လိုရှိလာပြီလဲဦးမသိ
ဘူးတော့မထူးပါဘူးဗျာမထူးတော့ကျွန်တော်စီးပွားရေးမှားလေတရုတ်ကမှာပဲကျွန်တော်တရုတ်ကိုကုန်ရောင်းတယ်ဗျာအပြုတ်ကဝယ်တဲ့လူကကျွန်တော်တို့တရုတ်ကောင်ပဲထည့်ပြီးတယ်အတရုတ်ကောင်ကိုကျွန်တော်တို့ပြန်ပြီးတော့ငွေလေးသမားနဲ့လဲပြီးတော့ရန်ကုန်မန္တလေးကိုပြန်ထွက်ရတယ်ဒီကျွန်တော်တို့ကျွန်တော်စီးပွားရေးပါပြီးတော့စီးပွားရေးသမားကျွန်တော်စီးပွားရေးစီးသမားတွေဒီအဘကူကလာပါလေ။အောက်ရှိတော့ပဲဒီလိုလွှဲတာတော့ပါတော့လောက်ကြတာခါ။ဒီလိုကနောက်ကဒေသဒေသဆိုတော့ဒီလိုဒီမှာမူဆဲမှာပမာဝေးချားပါတယ်ခါ။ပမာဝေးတဲ့အမှတ်တော်ပမာနဲ့တရား။ပမာဝေးအတိုက်တဲ့သူပြရတာဖြစ်နေချိတယ်။အဲ့တော့ဒီလက်ကပမာပါလေပြီးတော့အဘကူတက်ပါတာပါတယ်ခါ။ပြီးတော့ထူးရှားတော့ပြောင်းမယ်။ထူးရှားတော့မပြောင်းလဲသေးပါဘူး။ဒါပုဂ္ဂိကပါအောင်ညီမစီပွားရေးပါအောင်။ညီမစီပွားရေးပါသပိုးတော်ဆိုးလေးတယ်။ဒီကအရင်တိုင်းပဲ။ဘာမှမထူးသေးဘူးလား။
ဟိုတရုတ်နိုင်ငံထဲမှာမြန်မာနိုင်ငံသားစီးပွားရေးလုပ်ငန်းရှင်ကဘန်ဖွင့်ဖို့အတွက်ကရောဘလို့အချက်တင်များလို့တယ်လဲဘာလို့ဆိုတော့ဟိုသူများနိုင်ငံမှာသွားဖွင့်နေဆိုတော့အထောက်ထားတွေပြရဘလို့အထောက်ထားတွေပြရလဲခင်ဗျအ
ဲနံပါတ်1ကျွန်တော်တို့ဟိုနိုင်ငံကူးလက်မှတ်ပြရတယ်နိုင်ငံကူးလက်မှတ်ဟာအဲနံပါတ်1ကျွန်တော်မှတ်ပုံတယ်ကျွန်တော်တို့နိုင်ငံသားမှတ်ပုံတယ်ပြရတယ်ပြီးလို့ရှိရင်ကျွန်တော်တို့ရှင်းပြမှာရှိတယ်ကျွန်တော်တို့ရှင်းပြစေစကားတစ်ခုမှသွားပြီးတော့ဒါကိုကျွန်တော်တို့ဟိုဘာသာပြန်ဆောင်ပြီးလုပ်ရတယ်ဘာသာပြန်ဆောင်ရဘာသာပြန်ဆောင်ရကိုကျွန်တော်တို့တရုတ်ကိုတရားအောင်ကျွန်တော်ရှိနေတော့ပါမတယ်တော့ပေါ့ပြလို့ရပါတယ်ဒီခက်ခက်ခဲခဲတော့မရှိပါဘူ
းနောက်ငွေအထုပ်အသွင်းကပါဗျာလိုလဲကူကူအထုပ်အသွင်းလုပ်လို့ရသလား
သူတို့ပြောတော့ဇူလိုင်လ၄ဒီနေ့အစပိုင်းကပုံစံတော့မလို့ပြောတယ်ကအချွန်ဆက်ငါမတိုင်ကျွန်တော်တို့ဘယ်အကောင့်တွေမှာပိတ်ရှင်းနေဖြစ်တော့ငွေအတွင်းကဘလောက်တွင်းတွင်းရတယ်ဒါပေမဲ့ထုတ်ရဆိုရင်တော့သူတို့ကဖလေးမထုတ်ပြီးတယ်အဲကိုတေတေကိုကိုတေကိုတောင်းတော့ပဲထုတ်ပြီးတယ်တော့တည့်ရချူပြောရတယ်ဒါနေချင်းတော့ပဲဆိုရင်တော့သူကကိုတောင်းကိုတောင်းဆိုပြီးတယ်ငွေတွင်းကတော့ပတ်တွင်းရတယ်ဟုတ်ကျောင်းဆက်ကမ္မတိုင်ပြီပေါ့ကျောင်းဆက်လာတော့ဝိုင်းပါတော့ဒီဘက်ကချစ်စ်တယ်ဆိုပြီးတော့
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရယ်ရှင်ဒီအစီအစဉ်ကိုအပတ်စဉ်တင်လာတဲ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရယ်အခုတော့မနက်ဖြန်အင်္ဂါနေ့ညတိုင်းရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ရောရှိမှာခင်ဗျ အင်းဒီချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်ကင်နေကြရမှာအခုရပိုင်းတွေအတွင်းအဲ့ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းလူသမားတွေကိုဖမ်းဆီးမှုတွေကြားလာတာမို့လို့မြန်မာလူသမားတွေနေထိုင်ရေးလုပ်ကင်ရေးခက်ခဲလာပါတယ်အင်းဒီချင်းနိုင်ငံတွေမှာရှိတဲ့မြန်မာရွှေပြောင်းလူသမားတွေရဲ့အရေးအတွက်သက်ဆိုင်ရာမြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပြီးနေပါလဲဘာရီဆောင်ရပေးနိုင်ဖို့အတွက်အလုံသမားတွေဘက်ကရောမျှော်လင့်နေပါလေအခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေ VUE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားနိုင်ပါတယ်ဒါမှမဟုတ်စာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ရေးသားပေးဖို့ထားလို့လည်းရပါတယ်အခု Facebook ဆာမင်နာအောက်မှာလည်းရေးသားပေးဖို့ထားနိုင်ပါတယ် VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်ကြမယ်သရရှိတကိုကျူးဇော်ပါတယ်ခင်ဗျာ
VO American အတန်းရဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့တင်ပြဆင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါ။ TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့နှောင်းဆိုရင်သူတို့ရဲ့အစီအစဉ်တွေကိုအင်တာနက်ကြားခံကတဆင့် online ပေါ်ကနေထုတ်လွှင့်လာကြလိမ့်မယ်လို့ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings ကပြောလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကတဆင့်ကြည့်နိုင်အောင်ဝန်ဆောင်မှုပေးနေတဲ့ Netflix ရဲ့ CEO ကို AP သတင်းဌာနကတည်တံ့တွေ့ဆုံမေးမြန်းစင်မှာသူကအဲ့ဒီလိုပြောခဲ့တာပါ mobile လက်ကင်ဖုန်းတွေနဲ့ TV လုပ်ငန်းတွေရဲ့အနာဂတ်နဲ့ပတ်သက်လို့ဘာတွေအပြည့်အစုံပြောထားသလဲဆိုတာကိုမဆူမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
အမဖန်သားပြင် TV ကြီးတွေမျိုးစုံထွေးနေကြပြီပဲလေ။နောက်ဆိုလို့ရှိရင်လူတွေကရုပ်ရှင်တွေ TV ဇာလံတွဲတွေကိုလက်ကင်ဖုန်းတွေပေါ်ကနေပဲအကြည့်များလာကြလိမ့်မယ်တဲ့ကိုသားညုံဦးရေ
။ဒါဆိုရင်တော့ကျွန်တော်ခင်မိသွားပြီပေါ့မဆွေမမော။အခုဆိုရင်ကျွန်တော်ကရုပ်ရှင်တွေကိုလက်ကင်ဖုန်းပေါ်ကနေပြီးတော့ကြည့်နေတာဗျ
။စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်စဉ်လုပ်တဲ့ကမ္ဘာ mobile ဆက်သွယ်ရေးဆိုင်ရာအကြီးဆုံးညီလာခံကြီးသိတယ်မလား။အဲ့ဒီ MWC ညီလာခံမှာအဓိကမိန့်ခွန်းပြောသွားခဲ့တဲ့သူတွေထဲမှာ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings လည်းပါတယ်လေ။သူ့ကို AP သတင်းဌာနကတီးသန့်တွေးဆုံပြီးတော့မှဒီအနာဂတ် mobile ဆက်သွယ်ရေးနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေအကြောင်းကိုမေးတယ်။အဲ့ဒီမေးမြန်းခန်းမှာ Reed Hastings ကပြောထားတာကနောက်ဆိုလို့ရှိရင်ဒီလူတွေဟာကိုယ့်ရဲ့လက်ကင်ဖုန်းတွေကိုကိုယ်ပိုင် TV တွေလိုမျိုးအသုံးများလာကြလိမ့်မယ်တဲ
့။ You know mobile phones are just getting better and better.And first they were just for communication.
Mobile လက်ကင်ဖုန်းတွေကပို့ပို့ပြီးတော့ကောင်းလာကြပါတယ်။အစကဆက်သွယ်မှုအတွက်ပဲသုံးခဲ့ကြပါမယ်။နောက်တော့ app တွေသုံးလို့ရတဲ့ဖုန်းတွေဖြစ်လာပါတယ်။အခုဆိုရင် TV ကြည့်ဖို့အတွက်ပါဖြစ်လာပါပြီ။ကိုယ့်ရဲ့ဖုန်းပေါ်ကနေရုပ်ရှင်တွေ TV ဇာလံတွေတွေကြည့်လာနိုင်ပြီဆိုတော့ထူးထူးခြားခြားအတွေ့အကြုံတွေရလာကြပါတယ်။ဖုန်းတွေရဲ့ဖန်သားပြင်တွေကလည်းရုပ်ပုံရည်သွေးကောင်းတဲ့ကောင်းအောင်လုပ်လာကြပါတယ်။ data သုံးစည်းတွေကျလာတယ်ဆိုတော့ပို့ပြီးကောင်းလာဖို့ပဲရှိပါတယ်။
mobile phone တွေကကိုတွားလီရအိတ်ဆောင်တည်သွားနိုင်တဲ့ဆက်တွေဆိုတော့ကိုစိတ်ကူးပေါက်လာလို့ကြည့်ကျင်တယ်ဆိုလို့ရှိရင်ကောက်ကြည့်လိုက်ဖို့ကလွယ်တယ်ဗျ။
အဲဒါကြောင့်နောက်ဆိုရင် TV ရုပ်သံလွှင့်လုပ်ငန်းကြီးတွေကပါသူတို့အစီအစဉ်ထုတ်လွှင့်မှုတွေကိုအင်တာနက်ပေါ်ကနေထုတ်လွှင့်တဲ့ပုံစံမျိုးပြောင်းလာကြလိမ့်မယ်လို့ Netflix ရဲ့ CEO ကပြောတယ်ရှင့်
Well, I think broadcast television is really going to move to the internet.
ရုပ်သံလွှင့်လုပ်ငန်းကြီးတွေကအင်တာနက်ပေါ်ကနေတဆင့်ထုတ်လွှင့်တဲ့ဘက်ကိုပြောင်းသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိ TV ရုပ်သံလွှင့်နေကြတဲ့လုပ်ငန်းကြီးတွေက Netflix တို့ YouTube တို့လိုပဲသူတို့ရဲ့ဗီဒီယိုတွေကို online ပေါ်ကနေပါကြည့်နိုင်အောင်လုပ်လာကြပါလိမ့်မယ်
။အခုကတည်းကလည်းရုပ်သံလွှင့်လုပ်ငန်းတော်များများကသူတို့ရဲ့အစီအစဉ်တွေကို online platform တွေမျိုးစုံမှာပြန်ပြီးတော့မျှနေကြတာပါ။ဒါပေမဲ့နောက်ဆုံးရှင် TV အစီအစဉ်တွေကိုလေလိုင်းကတဆင့်ထုတ်လွှင့်ပြသတာမျိုးတွေမဟုတ်တော့ဘဲနဲ့အင်တာနက် online ပေါ်ကနေထုတ်လွှင့်ဖို့လှုပ်လာကြမယ်လို့သူကတော့တွက်ထားပုံရတယ်ဗျ
။ American ကဒီ internet နဲ့ cable TV ဝန်ဆောင်မှုပေးတဲ့လုပ်ငန်းတော်တော်များများကိုပဲကြည့်လေကိုသားညုံဦးရဲ့သူတို့နဲ့ချိတ်ဆက်ထားတဲ့လက်ကင်ဖုန်းတို့ smart TV တို့ tablet computer တွေပေါ်ကနေပြီးတော့ရုပ်သံလွှင့်လုပ်ငန်းကြီးတွေပြတဲ့အစီအစဉ်တွေကိုဓာတ်ရိုက်ကြည့်နိုင်ဖို့သူတို့ကိုယ်ပိုင် app တွေဖန်တီးလှုပ်ထားပေးတယ်လေကျွန်တော်ဆိုလဲတစ်ခါတစ်ခါသတင်းကြည့်ဖို့လောက်နေတော့ TV ရှေ့ကိုသွားမနေတော့ဘူးကိုယ်နားမှာရှိတဲ့ computer ပေါ်ကနေပြီးတော့ပဲဒီဓာတ်ရိုက်လွှင့်တဲ့သတင်းကိုကြည့်လိုက်တာပဲပြောရမယ်ဆိုရင်တော့အဲ့လိုကြည့်နိုင်ဖို့ cable TV ဝန်ဆောင်မှုလုပ်ငန်းတွေကတဆင့်ခံလှုပ်ပေးထားတာပေါ့ရုပ်သံလွှင့်လုပ်ငန်းကြီးတွေကလှုပ်ပေးထားတာတော့မဟုတ်သေးဘူး
နောက်တစ်ခုကအင်တာနက်ကနေကြည့်ရင်လိုင်းတွေရောကိုသုံးတဲ့ဖုန်းတို့ကွန်ပျူတာတို့ရဲ့ရေသွေးကြောင့်မှရုပ်ပုံတွေရေသွေးကတအားကွာတယ်မဟုတ်လားမဆီမောင်က
You'll see old shows and if you think about sports you'll be able to watch football in 4K and have an incredible picture quality on the internet
ဇလန်နဲ့အဟောင်းကြီးကြည့်နိုင်မယ်အားကစားအစီအစဉ်လေးဆိုရင်လည်းအင်မတန်ကြည်လင်ပြတ်သားတဲ့ 4K အရည်သွေးနဲ့ကူအင်တာနက်ပေါ်ကနေကြည့်လို့ရနိုင်ပါမယ်လက်ရှိရုပ်သံလွှင့်လုပ်ငန်းတွေက 4K အရည်သွေးမျိုးနဲ့ထုတ်လွှင့်နိုင်ဖို့ကြိုးစားနေကြတော့မှ Netflix ကတော့အားကစားအစီအစဉ်လေးကိုမပြပါဘူးဒါပေမဲ့တခြားကုမ္ပဏီတွေကလှုပ်လာကြပါလိမ့်မယ်သိကောင်းတဲ့ရုပ်သံအရည်သွေးနဲ့ပြနိုင်တာအပါအဝင်အင်တာနက်ပေါ်မှာလုပ်နိုင်တာတွေအများကြီးရှိပါတယ
်ရုပ်ရှင်ကားတွေကအစား mobile လက်ကင်ဖုန်းတွေပေါ်ကနေပြီးတော့ကြည်လာနေကြတာနဲ့ပတ်သက်လို့လဲ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings က AP သတင်းဌာနနဲ့သီးသန့်မေးမြန်းကမှအခုလိုပြောပါတယ
် You know what I find is people will watch movies on a mobile screen because they can be broken up they can watch some of itOn the way to work, another part on the way home.
ကျွန်တော်ပါတော့တွေ့တယ်လဲဆိုတော့ရုပ်ရှင်ကားတွေကိုလူတွေက mobile လက်ကင်ဖုန်းပေါ်ကနေကြည့်လာကြမှာပဲ။ဘာလို့လဲဆိုတော့အပိုင်းခွဲကြည့်နေကြတာကိုအလုပ်အသွားလမ်းမှာကြည့်လို့ရတဲ့လောက်ကြည့်တယ်။အလုပ်ပြန်မှာ channel ကိုဆက်ကြည့်လို့ရတယ်လေ။ကျွန်တော်တို့ရဲ့ Netflix ပေးတဲ့တွေကတော့ခက်တူတူ video တွေကြည့်ကြင်ကြပုံတိတ်မတွေ့ရပါဘူး။ YouTube ကတော့ခက်တူတူသိပ်ကောင်းတဲ့ video တွေကြည့်နိုင်အောင်လုပ်ထားပါတယ်။ video ခက်တူတူကြည့်ကြင်သူတွေအတွက်အဆင်ပြေတာပေါ့ဗျာ။ကျွန်တော်တို့ကတော့အချိန်ကြာကြာကြည့်ရတဲ့ရုပ်ရှင်ကားတို့ဇလန်တွဲတို့ကြည့်ကျင်ကြတဲ့သူမျိုးတွေပိုဖြစ်ပါလိမ့်မယ်
။ Netflix ကဒီမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကနေပြီးတော့တဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတာပါ။ Netflix ကိုလာစင်ကြီးပေးပြီးတော့မှကြည့်နေကြသူစုစုပေါင်းကတစ်ကဘာလုံးမှာ93တန်းကျော်ရှိပါတယ်။
internet ပေါ်ကနေပြီးတော့ရုပ်သံအစီအစဉ်တွေထုတ်လွှင့်ပြသတဲ့လုပ်ငန်းတွေထဲမှာရှေ့ပြေးနေတဲ့ထိတ်တန်း online ရုပ်သံတွေလုပ်ငန်းကြီးလို့လဲ Netflix ကိုပြောလို့ရတယ်ဗျ။
သူတို့အနေနဲ့ဒီတစ်ကမ္ဘာလုံးမှာအစီအစဉ်တွေကိုထုတ်လွှင့်ပြသနိုင်ဖို့လည်းရည်ရွယ်ချက်ရှိတယ်ဆိုတာကို CEO Reed Hastings ကဒီ AP သတင်းဌာနနဲ့သီးသန့်မေးမြန်းခန်းမှာအခုလိုပြောသွားသေးတယ်ကိုသားညုံရဲ့
Well, hopefully we're producing all over the world. We've got our first Spanish television show ever that we're producing, Cable Girls.
ဒီကမ္ဘာလုံးမှာကျွန်တော်တို့ထုတ်လုပ်နိုင်ဖို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ရိုက်ကူးထုတ်လုပ်ထားတဲ့ထဲကရုပ်သံလွှင့်ဌာနကနေပထမဆုံးပြနိုင်တဲ့အစီအစဉ်ကစပိန်ဘာသာပြောရုပ်သံအစီအစဉ်မှာ Cable Girls ဆိုတဲ့အစီအစဉ်ကိုအခုနွေရာသီမှာစပြပါမယ်။ပြင်သစ်ဂျာမနီနဲ့ဗြိတိန်မှာလည်းကျွန်တော်တို့အစီအစဉ်တွေထုတ်လုပ်နေပါတယ်။ဒီထက်ပိုပြီးတော့လည်းလှုပ်သွားခြင်းမရဲ။တူရကီမှာလည်းလုပ်နေပါပြီ။အိန္ဒိယမှာလည်း Scare Games ဆိုတဲ့အစီအစဉ်ရှိပါတယ်။ကွန်ပျူတာနဲ့ဖန်တီးတဲ့ဂျပန်ကတ်တုန်းကားတွေကိုလည်းလုပ်နေပါတယ်။ကမ္ဘာပေါ်ကအကောင်းဆုံးဇာတ်လမ်းတွေကိုအားလုံးကြည့်နိုင်သိနိုင်အောင်ကြိုးစားနေတဲ့ Netflix လို့ကျွန်တော်တို့ကိုမြင်စေချင်ပါတယ
်။ဆီးရီးယားမှာစစ်ဘေးဒုက္ခရောက်နေသူတွေကိုကူညီကယ်ဆယ်ပေးနေတဲ့ White Helmet ဆိုတဲ့ပရဟိတလုပ်နေသူတွေအကြောင်း Netflix ကရိုက်ကူးထားတဲ့ White Helmet ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလောလောလတ်လတ်ပဲအော်စကာဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုကိုရသွားသေးတယ်မဟုတ်လားမဆိမမွေ
။ဟုတ်တယ်ကိုသားညုံရဲ့အဲ့ဒါကိုကြည့်လို့ရှိရင် online ပေါ်ကပရိသတ်တွေအတွက်ကိုရည်ရွယ်ရိုက်ကူးပြသတဲ့ရုပ်ရှင်တွေဇာတ်လမ်းတွေက short တွက်လို့မရတော့ဘူးဆိုတာကိုပြသနေပါတယ်။အဲ့ဒီပရိသတ်အများစုကလည်းသူတို့ရဲ့ mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကနေပဲကြည့်နေကြတာမို့ TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့လည်းနောက်ဆုံးလို့ရှိရင်ဒီ online ပေါ်မှာပါထုတ်လွှင့်နိုင်ဖို့လှုပ်လာကြလိမ့်မယ်လို့ Netflix CEO ကကြိုတင်ပြီးခန့်မှန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်။
မဆုံမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသည်မအစီအစဉ်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သက်တမ်းရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကကသတင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလောက်မှာတော့ကဘာကျော်ဘောလုံးသမားမက်ဆီဘယ်သူနဲ့လက်ထပ်သွားခဲ့ပါပြီလဲပြီးတော့တိတ်ကိုနာမည်ကြီးတဲ့ Kardashian မြမတွေတဲ့ကနှစ်ယောက်ဖြစ်တဲ့ Kendall Jenner နဲ့ Kylie Jenner တို့ဘာကြောင့်များတောင်းပန်ခဲ့ရတာပါလဲဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ကွာကျော်ဘောလုံးသမား Lionel Messi ဟာသူ့ရဲ့ချစ်သူ Antonella Roccozzo နဲ့ဇွန်လ30ရက်နေ့မှာလက်ထပ်လိုက်ကြပါတယ်။သူတို့နှစ်ယောက်ဟာစပိန်နိုင်ငံဘာစီလိုနာမြို့မှာအတူနေကြတာဖြစ်ပေမဲ့သူတို့ရဲ့မင်္ဂလာပွဲကိုတော့ဇာတိမြို့ဖြစ်တဲ့ Argentina နိုင်ငံ Rosario မြို့မှာကျင်းပတာဖြစ်ပါတယ်။ဒါကြောင့်မလို့ Rosario မြို့ကန်တွေကလည်းဒီမင်္ဂလာပွဲအတွက်အဆိတ်လှုပ်ရှားနေခဲ့ကြတာပါ။မက်ဆီရဲ့မင်္ဂလာဆောင်အခမ်းအနားကို Rosario မြို့လယ်မှာကျင်းပပြီးတော့ဧည့်သည်260လောက်ဖိတ်ကြားခဲ့ပါတယ်။ဘာစီလိုနာအသင်းကကစားပေါ်တွေတော်တော်များများလဲမက်ဆီရဲ့မင်္ဂလာပွဲကိုတက်ရောက်တာတွေ့ရပါတယ်။ဘာစီလိုနာအသင်းကကစားပေါ်တွေတော်တော်များများလဲမက်ဆီရဲ့မင်္ဂလာပွဲကိုတက်ရောက်ကြပါတယ်။မက်ဆီနဲ့ Antonella Roccozzo တို့မှာအသက်5နှစ်အရွယ်တီယဂိုနဲ့တနှစ်အရွယ်မက်တီယိုဆိုတဲ့သားနှစ်ယောက်ရှိပါတယ်ရှင်။ Oh yeah, I'll have my own yeah. Reality TV နာမည်ကြီးတွေဖြစ်တဲ့ Canal Channel နဲ့ Kylie Jenner တို့နှစ်ယောက်ဒီဂီတအကြောင်းမော်တွေကိုတောင်းပန်ခဲ့ရပါတယ်။သူတို့ကနာမည်ကြီးဂီတအဖွဲ့တွေအစိုးရတွေဖြစ်တဲ့ The Doors, Pink Floyd, Ozzy Osbourne ပြီးတော့တက်ခံရတဲ့ rapper Tupac Shakur နဲ့ Notorious B.I.G. တို့ရဲ့ Dead Bone ညနာရီနေရာမှာသူတို့မျက်နှာတွေအစာထိုးရိုက်နေပြီးတော့ T-shirt အင်ကြီးတွေကိုထုတ်လို့ရောင်းချတာဖြစ်ပါတယ်။အဲ့ဒီ T-shirt တွေကအစည်းလဲကြီးတာပါ။အဲ့ဒီ T-shirt တွေရောင်းပြီးတော့နောက်တနေ့မှာပဲတစ်ထည့်ကို125ဒေါ်လာနဲ့ရောင်းချတဲ့သူတို့ရဲ့အင်ကြီးတွေကိုဈေးခွက်ကနေပြီးတော့ပြန်ဖယ်ခဲ့ရပါတယ်ရှင်။American ဂီတအဖွဲ့ဖြစ်တဲ့ Foo Fighters အဖွဲ့ဟာပိုလန်နိုင်ငံကအကြီးဆုံးဂီတအဖွဲ့တော်ကျင်းပတဲ့ Garnier ကမ်းခြေမျိုးကိုရောက်ရှိနေပြီးတော့ Opener 2017လို့နာမည်ပေးထားတဲ့အဲ့ဒီဂီတအဖွဲ့တော်မှာဒုတိယနေ့ကပါဝင်ဖျော်ဖြေခဲ့ပါတယ်။အဲ့ဒီမတိုင်ခင်သတင်းပတ်ကုန်ရက်တွေမှာတော့ Britain နိုင်ငံက Glastonbury ဂီတအဖွဲ့တော်မှာတွားရောက်ဖျော်ဖြေခဲ့ပြီးတော့သူတို့ရဲ့နာမည်ကျော်သချင်းတွေဖြစ်တဲ့ Hero တို့ Learn to Fly တို့နဲ့ဖျော်ဖြေခဲ့ပြီးတော့သူတို့ကို The Kills အဖွဲ့က Alison Hawks ကလာပြီးတော့အဖြစ်ပူပေါင်းဖျော်ဖြေသွားခဲ့ပါတယ်။ကျင်းပလာတာ16နှစ်မြောက်ခဲ့ပြီဖြစ်တဲ့ Opener ဂီတပွဲတော်ဟာ Britain နိုင်ငံက Glastonbury ပွဲတော်လို့ဖြစ်ဖို့ရည်ရွယ်ထားပြီးတော့နာမည်ကြီးဂီတအဖွဲ့တွေဖြစ်တဲ့ The Devil X တို့ Foo Fighters တို့ Slime တို့အပြင် OSTK တို့ Taco Hemingway တို့လိုမျိုး Polish အဖွဲ့တွေလည်းပါဝင်ပြီးတော့ဖျော်ဖြေပါတယ်။လေးရတာကျင်းပတဲ့ Opener 2017မှာစုစုပေါင်းဂီတအဖွဲ့နဲ့တဦးချင်းဖျော်ဖြေမှု69ခုဖျော်ဖြေသွားပြီးတော့ Garnier မျိုးအပြင်ကလေးရငယ်တွေဆင်းသက်နိုင်တဲ့ကိုစားကိုဝါကွင်းပြင်ကျဲမှာဆင်းမြင့်၅ခုနဲ့ကျင်းပတာပါ။အရင်နှစ်တွေကတော့ Blur တို့နောက်ပြီး Arctic Monkeys တို့ Drake, Rihanna တို့ပါလာရောက်ပြီးတော့ဖျော်ဖြေပူပါတယ်ရှင်။စင်နဂေါနိုင်ငံမှာ Dhaka Fashion သတင်းပတ်ကိုပြီးခဲ့တဲ့ကြာသပတေးနေ့ကစတင်ကျင်းပခဲ့ပြီးတော့ဒီ Fashion Show ကအာဖရိကတိုင်းနိုင်ငံတွေရဲ့တက်တန်းအရင်ဆုံး Fashion Show ဖြစ်ပါတယ်။အာဖရိကတလွားကထိတ်တန်း Fashion Designer တွေပါဝင်ပြီးတော့ပြသခဲ့ကြပါတယ်။စင်နဂေါ၊ Cameroon ၊ Congo ၊ Gabon နဲ့ကင်းဒီပဆောင်နိုင်ငံတွေက Designer ဆက်တဦးတို့သူတို့ရဲ့လက်ရာတွေကိုပါဝင်ပြသခဲ့ပါတယ်။ဒီပွဲတော်ရဲ့လက်မှတ်ရောင်းချတဲ့ဈေးကတော့ American Dollar 25 Dollar လောက်ကျပါတယ်။စင်နဂေါနိုင်ငံက Designer 5ဦးပါပါဝင်ပြသတဲ့ဒီ Fashion Show ကိုလူငယ်တွေအထူးစိတ်ဝင်စားလာရောက်ခဲ့ကြပါတယ်ရှင်။
အနုပညာလောကကတည်င်းသူတို့ထွားတွေကိုမအေးသနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့တည်င်းပတ်စင်ကနာနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့ Los Angeles မြို့ကမြန်မာ American ကွန်ရက်အဖွဲ့တီထောင်သူတဦးဖြစ်တဲ့ဦးအောင်မင်းနိုင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
American ကွန်ရက်များစဉ်ကိုလွန်ခဲ့တဲ့2006ခုနှစ်ပေါ့လေဟိုလွန်ခဲ့တဲ့အခုဆိုရင်ဒါ17နှစ်ကျော်ကတည်ထောင်လာတာပါဒီကယ်လီဖိုးနီးယားမှာတော့အမေရိကန်မှာတော့ဟိုကယ်လီဖိုးနီးယားတိုင်းအမေရိကန်မှာတော့မြန်မာအများဆုံးပေါ့လေကျွန်တော်တို့သတ်မှတ်ချက်အရဆိုရင်တော့လူ8000လောက် 8000 ကျော်လောက်ဒီကယ်လီဖိုးနီးယားမှာနေပါတယ်ကျွန်တော်တို့လော့စ်အင်ဂျလိစ်နီးတဝိုင်းမှာဆိုလဲ4000ကျော်လောက်နေပါတယ်ကျွန်တော်ကတော့ဟိုပေါ့ဒီဟို first လာဟိုဒီနိုင်ငံမှာပြောရင်တော့ first generation မြန်မာလို့ပြောရင်တော့မြန်မာတွေကတော့ဒါ second generation ပေါ့လေကျွန်တော်ဗီဗာတွေက1984တွေကကျွန်တော်အမေကထွက်လာတယ်ဆိုတော့အဲ့ဒါနဲ့ကျွန်တော်ဒီမှာကြောင်းနေပါလေပြီးပြီးတော့ကျွန်တော်အဓိကတည်ထောင်နေတဲ့အဓိကတော့တည်ထောင်လာတဲ့ဟာတော့မြန်မာရိုးရာယဉ်ကျေးမှုပေါ့လေဟိုကျွန်တော်တို့ဒီငငယ်လေးနဲ့ရောက်လာတဲ့မြန်မာတွေဟိုပြီးတော့ဒါမှမဟုတ်ဒီမှာမွေးတဲ့မြန်မာတွေပေါ့လေကျွန်တော်တို့တွေကြီးလာတဲ့အခါမှာကိုရိုးရာယဉ်ကျေးမှုဟိုမမေ့အောင်ပေါ့လေမမေ့အောင်ဆိုပြီးတော့ဒီမြန်မာယဉ်ကျေးမှုအကသင်တန်းတို့မြန်မာရုပ်ရှင်ပွဲတို့ cultural performances တို့ဟုတ်တယ်ရည်ရွယ်ပြီးတော့တည်ထောင်ခဲ့ပါတယ်ပထမအစဆိုတော့လောကတော့ခက်တာပေါ့အင်မတန်ကြိုးစားပါတယ်ဒီကိုယ့်ရဲ့ community မှာလည်းဒါလွန်ခဲ့တဲ့17နှစ်ဆိုတာကစဉ်းစားကြည့်မြန်မာပြည်တော်မှဒါအရင်ဆိုးရခက်ပဲရှိသေးတယ်ဆိုတော့ဒီအထူးသဖြင့်ကိုကဟိုဘာသာရေးတို့နိုင်ငံရေးတို့လောက်တာမဟုတ်တာမှန်လို့နည်းနည်းလေးဒီတို့ရဲ့ဒီ mindset ကဒီကျွန်တော်တို့ရဲ့ဒီကျွန်တော်ရဲ့ mission statement ကိုဟိုနည်းနည်းလေးဟိုဘယ်လိုပြောမလဲစိတ်နေတော့ဆိုတော့ဖြစ်နိုင်ပါမလားပေါ့လေပြီးတော့နောက်တစ်ခုကလည်းအရင်တော့ဆိုရင်လည်းကျွန်တော်တို့ဒီမှာကြီးပြင်းရောက်လာတဲ့ခါမှာလည်းမူမေးတယ်ပေါ့နိဘယ်ကလာလဲဆိုကျွန်တော်တို့ကဘာမှမလာလဲဆိုတော့တောင်းတော့ဘူးမှမသိကြဘူးဆိုတ
ဆိုတော့ဒီ wall map မှာလည်း exposure လည်းနေတယ်ဒီမှာရောက်တဲ့မြန်မာတွေကလည်းရင်တော့ကိုယ့်အကူတီးတံမဲ့နေကြတယ်ဆိုတော့ဘာမှဆိုရင်တို့ကရှောက်ပြောကြတယ်ပေါ့နော်ဘမူဒါကလာလာလားဟိုဘာမှဆိုတာက island လားမေးကြတယ်ပေါ့လေဆိုတော့သိမသိကြအောင်ဆိုတော့အဲ့ဒါလည်းပါတယ်ပေါ့လေကျွန်တော်အတင်းတီထောင်တာကကျွန်တော်ကဟို awareness ပေါ့လေဆိုတော့အဲ့လိုလုံးရင်းနေပဲအခုဆိုရင်ကျွန်တော်တို့ရုပ်ရှင်ပြပွဲဒီမှာပြတာအမေရိကမှာဟိုမြန်မာရုပ်ရှင်ကားတွေပေါ့လေဆိုတော့နောက်ပိုင်းတော့လေဒီမြန်မာပြည်မှာပွင့်သွားတဲ့အခါကျတော့ documentary တွေလာပြီးရိုက်ကြတယ်မြန်မာပြည်မှာလည်း documentary ကားတင်တဲ့အကြောင်းတွေရှိကြတယ်ဆိုတော့ကျွန်တော်ပြတာ10နှစ်ရှိပြီပြီးတော့ကျွန်တော်ဒီမှာမြန်မာအကားတင်တဲ့အကြောင်းကိုလည်းဖွင့်လာတာဟို4နှစ်လောက်ရှိပြီလွန်ခဲ့တဲ့9နှစ်ကမြန်မာအစိုးရပွင့်သွားပြီးတော့ဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာလည်းကျွန်တော်တွားပြီးတော့ရင်းချင်းမူကြီးဌာနဝန်ကြီးနဲ့တွေ့ပြီးတော့ကျွန်တော်ဒီမြန်မာပြည်ကနေပြီးတကယ်တော်တဲ့ဆရာမကြီးတွေခေါ်ခြင်းနဲ့ကျွန်တော်တို့အတင်းနဲ့ပုံကြစည်းနဲ့ကျွန်တော်ခေါ်ပြီးတော့ကျွန်တော်ဟိုဟိုနေဖို့ထိုင်ဖို့ကျွန်တော်အိမ်မှာပဲစီစဉ်ပြီးမယ်အကုန်လုံးဆိုပြီးကျွန်တော်တို့ကဟိုဖိတ်ခေါ်ခဲ့တယ်မြန်မာပြည်ကနေနာမည်ကြီးတဲ့ဟိုဆရာမကြီးနူးနူးစိန်နူးနူးခင်ပေါ့နော်တို့တွေကအရင်တော့အာဆီယံစီးကိန်းမှာတကယ်ကိုတင်ပေးတဲ့ဆရာမကြီးတွေပေါ့လေနည်းနည်းသက်တိုက်လာပြီးတော့ဒီမှာကလေးတွေကိုလည်းတင်ပေးတယ်ပြီးတော့နောက်ပိုင်းကျွန်တော်တစ်နှစ်ပတ်လုံးဒီမြန်မာရိုးရာယဉ်ကျေးမှု performance တွေကိုလည်းเนาะတချို့ ASEAN ပွဲတို့မှာခေါ်တဲ့ခါမှာလည်းကျွန်တော်တို့ကသွားကနိုင်ခဲ့တာပေါ့လေနောက်တစ်ခုကကောင်စီဝင်ချုပ်ရုံပေါ့လေအဲလီမှာပရမအောင်ဆုံးချိန်ဖွင့်ဖို့အတွက်ဟိုဒီ Washington DC မှာဟိုနှုတ်ဟို initiate လုပ်ခဲ့တယ် 2015 May လာနေပြီးတော့စပြီးတော့ဒီမှာလည်းဟိုကောင်စီဝင်ချုပ်ရုံဖွင့်ခဲ့တယ်အဲ့ဒါကြီးကျွန်တော်အများကြီးမြန်မာလူမျိုးအတွက်ပေါ့လေမြန်မာပြည်အတွက်ကောဟိုတက်နိုင်သေးပဲကူညီခဲ့တယ်ကိုကလည်းတိမဟုတ်ဘူးကိုကလည်းနာမည်ကြီးတဲ့လူမဟုတ်ပေမဲ့လည်းမြန်မာပြည်ဒီမိုကရေစီပြောင်းလဲမှုမှာကိုတက်တဲ့ပညာလေးကကနေပြီးတော့ပဲကျွန်တော်ကတော့ဒါတက်နိုင်တဲ့ကူညီပေးခဲ့တာပေါ့နော်ဟိုဂျွန်အက်ဖ်ကနေဒီပြောသလိုပဲပေါ့နော်ဆိုရကဘာကူညီမလဲပြင်မှုမဲ့ထိုင်ဆောင်နေလို့မရဘူးပေါ့လေကိုကတက်နိုင်တဲ့ကူညီမှသာလေဒါကဘယ်နိုင်ငံမှဆိုတိုးတက်တာအဲ့ဒါလေးပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမောဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါ။တောတာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနင်္လာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းထိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးတော့အောင်ပါ။အခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်။
နောက်ပိုင်းဇူလိုင်လ4ရက်နေ့မှာကြာရောက်မဲ့လွတ်လပ်ရေးနေ့အခမ်းအနားကျင်းပဖို့အမေရိကန်ပြည်အောင်စုတဝမ်းမျိုးကြီးတွေမှာပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲအများပြည်သူပေးအနေနဲ့ခင်ရှင်လုံခြုံရေးတပ်ဖွဲ့တွေကဆောင်ရွက်နေပါတယ်။နယူးယောက်မြို့ကအကြီးဆုံးမီးရှူမီးပန်းပစ်ပေါက်တာကိုတော့လူ3,000ကျော်ကြီးရှိမယ်လို့ခန့်မှန်းထားပြီးဝါရှင်တန် DC ကလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေမီးပန်းပစ်လွတ်ပွဲတွေကိုလည်းလူတွေသိမ်းတဲ့ချီတက်ရောက်ဆင်နွှဲကြီးရှိကြမယ်လို့ခန့်မှန်းထားပါတယ်။ဒီလိုအခမ်းအနားကျင်းပနေစဉ်အတွင်းလုံခြုံရေးစိုးရိမ်ရလောက်တဲ့အနေအထားမျိုးမတွေ့ထားဘူးလို့အာနာပိုင်နေကပြောကြပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမဟာမိတ်ဥရောပသုံးနိုင်ငံဖြစ်တဲ့ဂျာမနီပြင်သစ်အီတလီခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောမယ်လို့ဆိုပါရယ်ဂျာမနီနိုင်ငံဟမ်ဘတ်မှာဒီသတင်းနှစ်ပတ်နောက်ပိုင်းကျင်းပမဲ့ကမ္ဘာခေါင်းဆောင်တွေရဲ့စီးပွားရေးဆိုင်ရာထိပ်သီးညီလာခံတက်ရောက်ဖို့ခရီးမစတင်ခင်မှာအခုလိုစကားပြောမယ်အကြောင်းတွစ်တာမှာရေးသားထားပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတရုတ်သမ္မတရှီကျင်းပင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရိုနဲ့တီးခြားစီတယ်လီဖုန်းဆက်သွယ်ဆွေးနွေးတာမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအကြောင်းဖြစ်လာရတဲ့ချင်းချောက်မှုတွေအကြောင်းဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတထရမ့်ကမြောက်ကိုရီးယားရဲ့ပယ်ရင်နဲ့ဒုံးကျည်အစီအစဉ်ရဲ့ချင်းချောက်မှုကိုအလေးပေးဆွေးနွေးပြီးကိုရီးယားကျွမ်းကျွယ်နျူကလ িয়ার ကင်းရှင်းရေးအပေါ်အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးလုံးရဲ့ပိုင်းဖက်ချက်တွေကိုထပ်ပြီးတော့အခိုင်အမာပြောဆိုခဲ့ကြပါတယ်။စီးရီးယားနိုင်ငံမျိုးတော်မှာတနင်္ဂနွေနေ့ကအသေးခံကာဗွန်ခွဲတိုက်ခိုက်မှုကြောင့်လူ18ဦးထက်မနည်းသေဆုံးပြီးတရာစင်လောက်ဒဏ်ရာရသွားတယ်လို့စီးရီးယားနိုင်ငံပိုင်သတင်းဌာနနဲ့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးဆောင်ကြည့်အဖွဲ့ကပြောပါရခင်ဗျာ။
တ
တရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရင်မူကမခင်ဖြူတွဲဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rikers ဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သတရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.